သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်အောက်တိုဘာလ26ရက်နေ့ပေါ်ထုံးနေမှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်အမုံဘေးမြို့ဓမ္မန္တဝိဟာရကျောင်းတက်ကြီးမှာကျင်းပပြုလုပ်အပ်တဲ့မောဂဝိပဿနာအဋ္ဌိဌံတရားစကံပေါ်မှာခဏိသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာထုံးကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမွန်စေတဝန်ကျောင်းတော်မှာသတင်းတောင်းတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတယ်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနိုင်ညာကခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂามိမညာအနာဂามိမညာအရဟတမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ကြပါစေသက္ကရာဂามိမညာများယနေ့ကြပါစေအနာဂามိမညာများယနေ့ကြပါစေအရဟတမညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ပဉ္စမယဓမ္မသမိအစီအစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာတော်မြတ်မှာအိမတတ္တမိုးရှိတဲ့ယရနာတို့ရဲ့အကြောင်းမြတ်စွာဘုရားသခင်ကရောမြတ်ကြီးကပဟာရတအတုရင်ကြီးကိုဟောပြတော်မူခဲ့ပါတယ်အဲ့ဒီယရနာတွေရှိနေလို့လည်းပဲမြတ်စွာဘုရားသာသနာတော်ကိုမြတ်စွာဘုရားသာသနာတော်ကိုရောက်လာပြီးတော့ဒီယရနာတွေကိုလက်ဝယ်ပိုင်ပန်ရရှိသွားကြတဲ့ပုဂ္ဂိုလ်များဟာဒီသာသနာတော်မှာပဲယသက်ပံမွေးလျော်ပျော်ပါသွားကြတာပါအဲ့ဒီယရနာတွေကဘာတွေလဲဆိုရင်တတိပဋ္ဌသမ္မပဋ္ဌာဣတိပတ်ဣန္ဒြေပုပ္ပစေမကေဆိုတဲ့ဘောဓိပက္ခိယယရဏတွေပဲဖြစ်ပါတယ်ဘောဓိပက္ခိယဆိုတာကဘောဓိဆိုတာကဉာဏ်ပေါ့သစ္စာဉာဏ်ပေါ့ပက္ခိယဆိုတာကသစ္စာဉာဏ်ရဖို့အတွက်အခြေခံကျင့်စဉ်တွေပေါ့သစ္စာဉာဏ်ရဖို့အတွက်အခြေခံကျင့်စဉ်တွေကိုဒီနေရာမှာဘောဓိပက္ခိယလို့ဒီလိုခေါ်နိုင်ပါလေအဲ့ဒီသစ္စာဉာဏ်ကျင့်စဉ်တွေထဲမှာနံပါတ်1ကတတိပဋ္ဌာန်တတိပဋ္ဌာန်နဲ့ပတ်သက်လို့ဝိပဿနာတရားလောအထောက်တဲ့ပုဂ္ဂိုလ်များဟာအခြေခံကျင့်စဉ်တတိပဋ္ဌာန်ကိုကျူးကျူးဆဆနဲ့ကျင့်ဖို့လိုပါတယ်ကာယဆိုတဲ့ယုတ်တရားအပေါ်မှာအတိလေးကတ်ထားဖို့လိုတယ်ကာယကိုသိနေဖို့လိုတယ်ရုပ်ကိုသိနေဖို့လိုတယ်ဝရဏဆိုတဲ့နတ္တရားပေါ်မှာအတိလေးကတ္ထဖို့လိုတယ်ဝရဏကိုသိနေဖို့လိုတယ်စိတ်ဆိုတဲ့နတ္တရားပေါ်မှာအတိလေးကတ္ထဖို့လိုတယ်စိတ်ကိုသိနေဖို့လိုတယ်ဓမ္မဆိုတဲ့နတ္တရားယုံနာတရားတွေအပေါ်မှာအတိလေးကတ္ထဖို့လိုတယ်ယုံနာကိုသိနေဖို့လိုတယ်ကျုံဏတို့ရဲ့သဘာဝကိုသိနေဖို့လိုတယ်တတိပဋ္ဌာန်လေးပါးကိုအလုံးချုပ်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်သိရမှာကယုံဏသိတဲ့သဘောကဉာဏ်ယုံဏကဒုက္ခသစ္စာဉာဏ်ကမဂ္ဂသစ္စာဒုက္ခသစ္စာနဲ့မဂ္ဂသစ္စာအမြဲတမ်းတိုက်ဆိုင်နေဖို့လိုတယ်ဒုက္ခသစ္စာကိုမဂ္ဂသစ္စာနဲ့အမြဲတမ်းသိပင်းနေဖို့လိုတယ်။အဲ့ဒါဟာဝိပဿနာရဲ့အခြေခံကျင့်စဉ်ပဲ။ဒီတော့မြတ်စွာဘုရားကပြောတဲ့စကားတည်းမှာယုတ်ဝေဒနာစိတ်ဓမ္မဒီလိုပဲပြောတယ်။ပုဂ္ဂိုလ်တ attva မပါဘူးဒါလေးကိုသတိထားဖို့။ပုဂ္ဂိုလ်တ attva လည်းမပါဘူးယောက်ျားမိန်းမလည်းမပါဘူး။ရင်မြေတောတောင်အရာဝတ္ထုတွေလည်းမပါဘူး။ဒါတွေကိုသိနေဖို့မလိုဘူး။ဒါတွေကိုသိနေရမှာမဟုတ်ဘူးဒါတွေကိုသိနေလို့လည်းပဲဝိပဿနာမဖြစ်ဘူးဒါတွေကိုသိနေလို့လည်းပဲသစ္စာဉာဏ်မရဘူး အဲ့ဒါကြောင့်သစ္စာညာရကြင်ပါတယ်ဆိုရင်ဘာကိုတည်ပြရမလဲယုံနဲ့အနံကိုတည်ပြဒါချင်းကြုတ်ပဲနော်တတိပဋ္ဌာန်ရဲ့အချင်းကြုတ်ဟာအဲ့ဒါပဲဟုတ်လားသစ္စာသိကြင်ပါတယ်ဆိုရင်ယုံနာကိုတည်ပြယုံနာကိုတည်ပြတဲ့အခါကျတော့ယုတ်ကိုတည်ပြတဲ့နေရာမှာဟောဘုန်းကြီးတို့မာသရိပ္ပဏနာတုတ်တံမှာသမုဒိယဓမ္မနုပ္ပတိဝါဝေယဓမ္မနုပ္ပတိဝါဒီစကလုံးလေးတွေသုံးထားတာရှိတယ်။ယုံနာကိုယုံနာအတိုင်းသိယုံနဲ့မလုံလောက်သေးဘူး။ဘယ်လိုသိရမလဲ?ဖြစ်သဘောလဲ?သိရမယ်၊ပြက်သဘောလဲ?သိရမယ်။အဲ့ဒါမှလုံလောက်တယ်။အဲ့ဒါမှပြီးဆုံးခြင်းတို့ရောက်တယ်လို့ဆိုလိုတယ်။ဒီတော့ပါဠိတော်တော်နေရာများများမှာမြတ်စွာဘုရားတခင်ကတော်မြတ်ကြီးကယုံနံဒီကိုရှိမှတ်ခြင်းနဲ့ပတ်သက်လို့၃မြို့၃မြို့တပြင်းညီဟောထားတာရှိတယ်ခန္ဓာ၅ပါးနဲ့ပတ်သက်ရယ်နံပါတ်၁ရူပခန္ဓာအပေါ်မှာဣတိရူပဣတိရူပတသမှုတယောဣတိရူပတအထင်ကမောအော်ဒီသဘောလေးဟာယုတ်သဘောလေးပါပဲဒီလိုသိပြလိုက်ပါဒီသဘောလေးဟာယုတ်ယုတ်ဟာဒီသဘောရှိတယ်အဲ့ဒီလိုနားလည်လိုက်ပါတဲ့နံပါတ်1เนาะဒီလိုသဘောလေးကတော့ယုတ်ရဲ့သဘောလေးပဲလို့ဒီလိုနားလည်လိုက်ပါဒါလည်းလိုအပ်တာပဲဒီလိုမှနားမလည်ဘူးဆိုရင်ထင်ရမရကိုယုတ်လို့ခေါ်နေရင်ထင်ရမရကိုယုတ်လို့ထင်းနေရင်လိုရင်းပန်းတာမရောက်နိုင်ဘူးအဲ့ဒါကြောင့်မလို့ထင်ရမရကိုယုတ်လို့ကိုယ်ထင်ရင်လို့ထင်တော့မှဆိုလို့ယုံနဲ့ပတ်သက်တဲ့ဘုသူတ္တလေးတွေတတ်သိနားလည်တဲ့ပုဂ္ဂိုလ်တွေစီမှတစ်ဆင့်သိအောင်ကြိုးစားလိုက်ပါဒါဘုန်းကြီးတို့ယောဂီတွေသိပြီးသားပါပဲယုံစရာဖောက်ပြန်တတ်တဲ့သဘောရှိတယ်ဒါရကျင်နာကြိုက်တာခဲတာထုံတာတောင်းတာတင်းတာပူတာအေးတာဒါတွေဟာယုံရဲ့သဘောလေးတွေပဲအဲ့ဒီသဘောလေးဟာပုံမှန်တရားမရှိဘူးအကောင်းထက်မရှိဘူးအရာဝတ္ထုမဟုတ်ဘူးသဘာဝတရားကလေးဒါလေးကိုယုတ်လို့ဒီလိုခေါ်တယ်။ဒါအားလုံးသိထားပြီးကြပြီးသားပါ။ဟုတ်ပြီအဲ့ဒီလိုနားလည်ပြီးတဲ့အခါကျတော့နားလည်ယုံနဲ့လုံလောက်ပြီလားမေးတော့မလုံလောက်သေးပါဘူးတဲ့။ဣတိရူပတသမှုတယောအဲ့ဒီယုတ်တရားကလေးဘလို့ပေါ်လာတယ်လဲဘာကြောင့်ပေါ်လာတယ်လဲဒီလိုလည်းပဲသိအောင်ကြိုးစားလိုက်ပါပေါ်လာတဲ့အချိန်မှာပေါ်လာရင်ပေါ်လာခြင်းသိအောင်ကြိုးစားပါဖြစ်လာတဲ့အချိန်မှာဖြစ်လာရင်ဖြစ်လာခြင်းသိအောင်ကြိုးစားပါ။သူပြတ်သွားပြီတဲ့နောက်ပိုင်းကျမှပြန်စဉ်းစားပြီးသိရတာမျိုးမဖြစ်ပါစေနဲ့။သူဖြစ်တဲ့အချိန်မှာချက်ချင်းသိအောင်ကြိုးစားပါ။ဖြစ်လာတဲ့အချိန်ဟာအခုလောလောဆယ်ဖြစ်နေတာမဟုတ်လို့ပစ္စုပန်ပေါ့။ပစ္စုပန်ယုတ်ကိုပစ္စုပန်ဉာဏ်နဲ့သိပြလိုက်ပါလို့ဒီလိုဆိုလိုပါတယ်။နော်အခုသိချင်အခုသိအောင်မကြိုးစားသေးဘူးနောက်ကြမှာပြန်ပြီးတော့ပြန်စဉ်းစားပြီးတော့သူသဘောကိုသိအောင်ကြိုးစားမယ်လို့ဒီလိုလုပ်လို့မရဘူးအခုဖြစ်လာရင်ဖြစ်လာချင်းသိရမယ်သူဖြစ်တဲ့ချင်းကိုစောင့်ကြည့်နေရမယ်ဘာနဲ့စောင့်တတိနဲ့စောင့်တတိနဲ့စောင့်ကြည့်နေရမယ်ဘယ်နေရာမှာဖြစ်တယ်လဲဥပမာမျက်စိကြည့်မှာဖြစ်တယ်မြင်စိတ်မျက်စိကြည့်မှာမြင်စိတ်ဖြစ်တယ်ဆိုရင်အဲ့ဒီမျက်စိကြည့်ကိုအာယုံပြုတ်ပြီးတော့မြင်စိတ်ကလေးဖြစ်နေတာလေးကိုသိအောင်ကြိုးစားပေး။ညနေနေဝင်ချိန်မှာဆက်ဆက်ကြည့်တယ်လို့ပေါ့။ဆက်ဆက်ကြည့်လို့လည်းပုံကောတယောက်ဟာကြိုတင်ပြီးတော့နေရာယူထားရတယ်။အစင်းနဲ့စောင့်နေရတယ်။ဟိုဘက်ဒီဘက်တောင်လှည့်မကြည့်ပဲနဲ့အာယုံစိုက်ထားရတယ်။ဒါမှဆက်ဆက်ရဲ့အရာတာကိုပြီးပြီးပြင်းပြင်းသိနိုင်တာ။အဲ့ဒီလိုပဲဒီနေရာမှာလည်းပဲရုပ်သဘောလေးဖြစ်လာတယ်။ဘယ်အချိန်မှဖြစ်တယ်ဘလို့ဖြစ်တယ်ဘာကြောင့်ဖြစ်တယ်ဒါလေးကိုသိအောင်ကြွတင်ပြီးတော့ငန့်လေးစောင့်စားနေရတယ်။အရှုခံတရားတို့ရှေ့ရှုပရိမုခံတရားဥပတ္ထပိတဝါအရှုခံတရားတို့ရှေ့ရှုပြီးတော့တတိလေးနဲ့စောင့်ကြည့်နေပါဆိုတဲ့ဝိပဿနာအလုပ်အားထုတ်တဲ့နေရာမှာ ညွှန်ကြားထားတဲ့ညွှန်ကြားချက်ကလေးတစ်ခုရှိတယ်။အဲဒီညွှန်ကြားချက်အတိုင်းပဲဒီနေရာမှာလည်းပဲအရှုခံဖြစ်တဲ့ယုတ်တရားကလေးပေါ်လာတဲ့အချိန်မှာချက်ချင်းသိအောင်ကြိုတင်ပြီးတော့ညှော်လင့်စောင့်စားနေဖို့လိုပါလေ။အမှုမမှတ်မဲ့မနေနဲ့ဟိုတွေးဒီတွေးတွေးမနေနဲ့သတိမရပေါ်ပေါ်တန်တာမနေနဲ့သတိပ္ပံကိန်းပြီးတော့သတိလေးကပ်ပြီးတော့သိစောင့်နေအဲ့ဒီလိုစောင့်နေမှာရုပ်ရဲ့သဘာဝလေးပေါ်လာတယ်ချက်ချင်းသိပြီလေသူပေါ်လာတယ်ချက်ချင်းသိပြီလေသူပေါ်လာတယ်ချက်ချင်းသိပြီလေနောက်တစ်မျိုးပေါ်လာတယ်ချက်ချင်းသိပြီလေနောက်တစ်မျိုးပေါ်လာတယ်ချက်ချင်းသိပြီလေအဲ့ဒါကိုဣတိရူပတ္တသမုဒယောလို့ဒီလိုခေါ်တယ်နောက်တစ်ခါဣတိရူပတ္တအထင်ကမောယုတ်တရားကလေးဖြစ်တော့သိပြီဒါပေမဲ့မလုံလောက်သေးဘူးပြက်တာကိုလည်းသိအောင်ကြိုးစားရအောင်ပဲအထင်ကမောချုပ်သွားတာပြက်သွားတာပျောက်သွားတာသိအောင်ကြိုးစားအောင်ဘာဖြစ်လို့လဲလို့ဆိုတော့ယုတ်တော်နံတို့ဆိုတာဟာသဘာဝတရားကလေးတွေဟာတစ်ခုနဲ့တစ်ခုဆင်ဆက်မဲ့ပြဆက်ဆက်ပြီးတော့ဖြစ်နေတာမြေထက်ကရေကလေးစီးနေတယ်လို့မြေထက်မှာရေကလေးစီးနေတော့အပေါ်ကနေကြည့်နေတဲ့ပုံကဟာရေကလေးရဲ့တစ်သက်တစ်သက်တစ်သက်ကြာလာတဲ့ရေကလေးမှာရှေ့ပိုင်းရေနဲ့နောက်ပိုင်းရေတစ်ခုနဲ့တစ်ခုကြာကလာဘလုံးမမသိနိုင်ဘူး။ဘာဖြစ်လို့တော့ရှေ့ကရေကစီးသွားတယ်။စီးသွားတဲ့နေရာမှာနောက်ကရေကအစားထုတ်ဝင်လာတယ်။ရှေ့ကရေကစီးသွားတာလည်းမြန်တယ်။နောက်ကအစားထုတ်ဝင်လာတာလည်းမြန်တယ်။ရှေ့နဲ့နောက်ဟာကြာကလာမရှိဘူးလို့ထင်ရလောက်အောင်ဆက်နေတယ်အဲ့ဒါကိုတန်တတိလို့ခေါ်တယ်အဲ့ဒီတန်တတိအစဉ်နဲ့ဆက်ပင်းနေတဲ့အခါကျတော့ရှင်းနဲ့နောက်ကြားမှာကွက်လက်ကိုမရှိဘူးဖြစ်နေတော့ဘယ်နေရာမှာပြတ်သွားတယ်ဘယ်နေရာမှာဆက်သွားတယ်ဆိုတာမသိနိုင်ဘူးမျက်စိနဲ့မသိနိုင်ပေမဲ့ဉာဏ်နဲ့တော့သိနိုင်တာပေါ့ဉာဏ်နဲ့သိအောင်ကြိုးစားအဲ့ဒီလိုပဲဒီနေရာမှာလည်းပဲရုပ်ရသဘောပူတဲ့သဘောအေးတဲ့သဘောနားတဲ့သဘောကျင့်တဲ့သဘောသာရာလေးတွေအစဉ်တန်းနေတယ်၊ကျင်နာလေးတွေအစဉ်တန်းနေတယ်၊ထောင်နာလေးတွေအစဉ်တန်းနေတယ်၊ကြိုက်တာလေးတွေအစဉ်တန်းနေတယ်။တခုတည်းလို့ထင်ရတယ်။အကြာကြီးဖြစ်နေတယ်လို့ထင်ရတယ်။အဲ့ဒီလိုထင်ရပေမဲ့တကယ်တမ်းကျတော့အဲ့ဒီသဘောဝတရားကလေးတွေဟာတခုတည်းအကြာကြီးဖြစ်နေတာမဟုတ်ပါဘူး။တခုပြက်ပြီးမှတခုအစ်ပေါ်တာပါ။ယုတ်တရားကလည်းတခုပြက်ပြီးမှတခုအစ်ပေါ်တယ်လို့နတ်တရားကလည်းပဲတခုပြက်ပြီးမှတကုတ်တဲ့ပေါ်တာပါဒီထဲမှာဈာကာလလေးတွေရှိနေတယ်တန်တိတန်တိဆက်ဆက်နေတဲ့အရာလေးတွေရှိနေတယ်အော်ဒီအော်ဒီအပိုင်ပိုင်ပြက်ပြက်နေတဲ့အရာကလေးတွေရှိနေတယ်အဲ့တော့အဆက်ဆက်ကလေးတွေဒီနေရာမှာရှိနေတယ်တကုတ်လည်းမဟုတ်ဘူးတကုတ်နဲ့တကုတ်အပြက်ပြက်အတောက်အတောက်ဆက်ဆက်ဈာကာလလေးတွေရှိနေတယ်အဲ့ဒါလေးတွေကိုတဲ့ညာလေးနဲ့ထောက်ထောက်ပြီးတော့ကြည့်အဲ့ဒါကိုတန်တတိအစဉ်ဖြတ်ရှုတယ်လို့ခေါ်တယ်။ရေထဲမှာစီးနေတဲ့ရေကလေးကိုရှင်းတဲ့နောက်ကွဲပြားခြားနားမှုသိကျင်ပါတယ်ဆိုရင်ဒုတ်တန်ကလေးထောက်ပြီးတော့ကြည့်လိုက်ရတယ်လို့အခုလည်းပဲညံကလေးနဲ့ထောက်ပြီးတော့ကြည့်ပေးလိုက်ရင်မိတဲ့နေရာထောက်ကြည့်မိတဲ့နေရာထောက်ကြည့်နေတဲ့နေရာထောက်ကြည့်လိုက်ရင်ပရမတ္တကုဖြစ်သွားတယ်နောက်တစ်ခုဖြစ်လာတယ်ပရမတ္တကုနဲ့နောက်တစ်ခုမတူတဲ့သဘာဝလေးကိုညံကအလိုလိုသိလာတယ်နာဘေနာညာတော်လည်းပဲပူပြီးနာရာရှိတယ်အေးပြီးနာရာရှိတယ်ကြိုက်ပြီးနာရာရှိတယ်ထုံပြီးတော့နာရာရှိတယ်တဏှာနဲ့တဏှာမတူဘူးရော့သွားတာရှိတယ်တိုးသွားတာရှိတယ်မတူဘူးဥပမာအဖြစ်ပြောကြပါစို့ဆိုလို့ရှိရင်ဖျောင်းနိုင်ကလေးတစ်ခုမိထုံထားတယ်ဖျောင်းနိုင်မင်းညွန်လေးတက်နေတယ်ကိုကြည့်နေတာကတော့ဖျောင်းနိုင်မင်းညွန်လေးဟာဒီတိုင်းပဲတခုတည်းပဲလို့ထင်နေတယ်။ဒါပေမဲ့မဟုတ်ဘူး။အောက်ကစီနဲ့မိစာ။တနည်းအားဖြင့်ပြောတော့ဖျောင်းနဲ့မိစာ။အဲ့ဒီဖျောင်းနဲ့မိစာတို့ရဲ့တွေ့ထင်မှုကြောင့်အဲ့ဒီဖျောင်းနဲ့မိစာတို့ရဲ့ပံ့ပိုးမှုကြောင့်အပေါ်မှာမိညုံကလေးဖြစ်နေတာ။ပရမဖျောင်းနဲ့မိစာတို့ရဲ့ပေါ့ဆတ်မှုကြောင့်ပရမမိညုံလေးတက်လာတယ်အဲ့ဒီမင်းညွန့်လေးဟာအောက်ကဖျောင်းနဲ့အောက်ကမိစာလေးကုံသွားတဲ့အချိန်မှာအဲ့ဒီမင်းညွန့်လေးဟာပြတ်သွားတယ်ပြတ်ပြီးမဲ့လုံးဝငြိမ်းသွားသလားဆိုတော့မငြိမ်းဘူးနောက်ထပ်ဒုတိယမိစာနဲ့ဒုတိယဖျောင်း ူတို့ရဲ့စွမ်းအားကြောင့်မင်းညွန့်အသစ်တစ်ခုပေါ်လာတယ်။တတ္တယမင်းညွန့်နဲ့တတ္တယမိဇာတို့ရဲ့အစွမ်းကြောင့်တတ္တယမင်းညွန့်ကလေးတစ်ခုပေါ်လာတယ်။အောက်ကမိဇာနဲ့မင်းညွန့်လေးသည်အသစ်အသစ်အသစ်အသစ်လောင်ကျွားခံရတယ်လို့မိကြောက်ကလေးဟာလည်းပဲအသစ်အသစ်အသစ်အသစ်တစ်ခုပြီးတစ်ခုတက်လာတာ။အဲ့ဒါကြောင့်မလို့ဘလောက်ပဲလေငြိမ်တဲ့နေရာမှာပဲထားထား။အဲ့ဒီမင်းညွန့်လေးဟာတပုံစံနဲ့ဘယ်တော့မှတီးမနေဘူး။မင်းညွန့်လေးကိုကြည့်လိုက်ရင်ဖြတ်ဖြတ်ဖြတ်ဖြတ်နဲ့တက်လာလိုက်တူလာတူတူလာလိုက်ရှည်သွားလိုက်ဘေးရန်သွားလိုက်ရွယ်လာလိုက်ရက်သွားလိုက်စောင်းသွားလိုက်အမျိုးမျိုးဖြစ်နေတာလေချောင်းအရလို့မဟုတ်ဘူးလေမတိုက်လည်းပဲမင်းညွန့်ကငြိမ့်မနေဘူးတပုံစံနဲ့ငြိမ့်မနေဘူးပုံစံအမျိုးမျိုးပြောင်းတယ်ဘာဖြစ်လို့ပုံစံအမျိုးမျိုးပြောင်းနေတယ်လဲဆိုရင်သူ့အောက်ကနေပြီးတော့လောင်ကျွမ်းခံရတဲ့မိစားနဲ့ဖျောင်းဟာတခုတည်းမဟုတ်လို့အောက်ကအကြောင်းတရားကတခုတည်းဆိုရင်မင်းညွန့်ကလည်းတပုံစံနဲ့ဖြစ်နေရပါပေါ့အောက်ကအကြောင်းတရားကတပုံစံနဲ့မဟုတ်သည့်အတွက်မင်းညွန့်ကလေးကလည်းတပုံစံနဲ့မဟုတ်ဖက်နဲ့အမျိုးမျိုးရှည်လိုက်တွလိုက်ဟိုဘက်ရင်းသွားလိုက်ဒီဘက်ရင်းသွားလိုက်စသည်ဖြင့်အမျိုးမျိုးဖြစ်ဒါလေးကိုကြည့်တော့အဖြစ်မင်းညွန့်သည်တညွန့်နဲ့တညွန့်မတူဘူးသူ့ရဲ့အကြောင်းဖြစ်တဲ့မိစားနဲ့ဖယောင်းကလည်းတခုနဲ့တခုမတူဘူးအကြောင်းတရားကတစ်ခုဖြစ်အကျိုးတရားတစ်ခုဖြစ်အကြောင်းတရားနောက်တစ်ခုဖြစ်အကျိုးတရားနောက်တစ်ခုဖြစ်အကြောင်းပြအကျိုးပြအကြောင်းပြအကျိုးဖြစ်အကြောင်းကစဉ်ဆက်မပြဖြစ်လာလို့အကျိုးကလည်းစဉ်ဆက်မပြဖြစ်နေတာအဲ့ဒီတော့သဘောပေါက်လိုက်တဲ့အခါကျတော့ခန္ဓာကိုယ်ထဲမှာရှိတဲ့ရုပ်သဘာဝနာမ်သဘာဝတရားလည်းဒီတိုင်းပဲအကြောင်းကြောင့်ဖြစ်နေကြတာအကြောင်းဖြစ်တော့အကျိုးဖြစ်အကြောင်းပြတ်တော့အကျိုးပြတ်အကြောင်းနောက်တတ်ကိုစားထုတ်ဝင်လာတော့အကျိုးကလည်းနောက်တတ်ကိုစားထုတ်ဝင်လာတယ်အကြောင်းပြောင်းသွားရင်အကျိုးပြောင်းသွားတယ်။ဒါကြောင့်မလို့နာရာချင်းတူလာတော့မှထိုင်နေတာပဲခုနလည်းထိုင်နေတာပဲခုနလည်းနေတာပဲ။ထိုင်နေတာထိုင်နေတာချင်းတူပေမဲ့အောက်ကအသာသွေးယိုကျော်ဆိုတဲ့သဘာဝတွေရဲ့အကြောင်းကတကွနဲ့တကွမတူဘူး။ကာယအကျင့်ဆိုတဲ့အကြောင်းကတကွနဲ့တကွမတူဘူး။ဒွိဋ္ဌိဇာအာယုံဆိုတဲ့အကြောင်းကတကွနဲ့တကွမတူဘူး။အဲ့ဒါလို့မတူတဲ့အတွက်နာတဲ့သဘာဝလေးကလည်းတကုန်းနဲ့တကူမတူဘူးဖြစ်နေတာထောင်ပြီးတော့နားလိုက်ကျင်းပြီးတော့နားလိုက်ကိုက်ပြီးတော့နားလိုက်ပူပြီးတော့နားလိုက်အေးပြီးတော့နားလိုက်တို့ကြယော့သွားလိုက်တို့ကြတိုးလာလိုက်အဲဒီလိုလေးတွေမျိုးမျိုးဖြစ်အဲ့ဒါလေးကိုကြည့်တော့အဖြစ်ဟောနာတတ်တဲ့သဘာဝလေးချင်းတူပေမဲ့တဏှာနဲ့တဏှာမတူဘူးလို့သိလားဒါညံနဲ့ထောက်ကြည့်လို့သိတာပေါ့တဏှာနဲ့တဏှာမတူဘူးတဏှာနဲ့တဏှာမတူဘူးမတူတာသေးပဲလေဒီနေရာမှာဈာကလာလေးတွေရှိနေတယ်အဲဒီဈာကလာလေးကဘာတော့ပြက်ပြက်သွားတဲ့သဘောလေးပဲတစ်ခုပြက်လို့နောက်တစ်ခုအသေးပေါ်တယ်တစ်ခုပြက်လို့နောက်တစ်ခုအသေးပေါ်တယ်တစ်ခုပြက်လို့နောက်တစ်ခုအသေးပေါ်တယ်ဒါဖြစ်ပြက်ရတဲ့သဘောလေးပဲဒီလိုနားလည်လိုက်ပါအဲဒီလိုနားလည်လိုက်ရင်ဣတိရူပတအထင်ကမောဣတိဟောဒီလိုရူပတရုပ်ရအထင်ကမောချုပ်ပြက်ပြစီခြင်းဒီဟောဒီဖြစ်၏ယုံတရားကလေးဒီလိုပြတ်သွားတယ်။နံတရားကလေးဒီလိုပြတ်သွားတယ်။ဒီလိုနားလည်လာလိမ့်မယ်။အဲဒီတော့နားလည်ပုံနားလည်နေခန္ဓာတစ်ပါးတစ်ပါးမှာ၃မျိုး၃မျိုးရှိတယ်။နံပါတ်၁ကယုံနဲ့ပတ်သက်ရင်ဘယ်လိုလဲ။ယုတ်ဆိုတာဒီလိုသဘောပါပဲလို့နားလည်လိုက်ပါ။နော်။ယုတ်ဆိုတာဒီလိုသဘောရှိတယ်လို့နားလည်လိုက်ပါ။ဟောအဲ့ဒီယုတ်ကလေးဘယ်လိုဖြစ်လာတာလဲ။ယုတ်ပါပဲလို့ယုတ်ဖြစ်ပုံလေးကိုလည်းနားလည်လိုက်ပါ။ဘယ်လိုဖြစ်သွားတာဟာရုပ်တွေပြက်သွားတာပါပဲလို့ရုပ်တွေပြက်သွားပုံကလေးကိုလည်းပဲနားလည်လိုက်ပါနံပါတ်၁ကရုပ်လို့နားလည်လိုက်ပါနံပါတ်၂ကရုပ်ကလေးတွေဖြစ်လာပုံဖြစ်လာနည်းကိုနားလည်လိုက်ပါနံပါတ်၃ကရုပ်ကလေးတွေပြက်သွားပုံပြက်သွားနည်းကိုနားလည်လိုက်ပါဘယ်နှမျိုးလဲ၃မျိုးဝေဒနာလည်းဒီတိုင်းပေါ့ပညာလည်းဒီတိုင်းသင်္ခါရလည်းဒီတိုင်းစိတ်လည်းဒီတိုင်းပေါ့နော်အားလုံးပေါင်းလိုက်ရင်နံတရားကလေးတွေဖြစ်တဲ့နံတရားကလေးတွေရဲ့သဘောအောနန္တရားဆိုတာဒီလိုသဘောပါပဲလို့နားလည်လိုက်ပါဒီလိုဖြစ်လာတဲ့နန္တရားကလေးတွေဖြစ်နေတာပါပဲလို့နားလည်လိုက်ပါဒီလိုပြက်ဖြစ်သွားတယ်ဒီလိုပြက်သွားတာဟာနန္တရားကလေးတွေပြက်သွားတာပါပဲလို့နားလည်လိုက်ပါဒီတော့အဲဒီလိုနားလည်ပေးဖို့ဆိုတာကဘုန်းကြီးတို့ပြည်တတ်တယ်ကြိုတင်ပြီးတော့သူ့ကိုနော်အာယုံပြုတ်မထားပဲနဲ့နားလည်နိုင်ပါမလားနာမလည်းနိုင်ဘူးဒါကြောင့်မလို့တတိယသိရေးကြည့်တယ်ဝိပဿနာရဲ့ချုပ်ဟာတတိပဲတတိလွတ်သွားရင်ဘယ်တော့မှဝိပဿနာမဖြစ်နိုင်ဘူး เนาะだจะวิปัตตนาဖြစ်အောင်ตติเนี่ยฉုပ်ไปပေါ့だจะยัสสะพยาทานนาတော်มาရှိတယ်ยรณาတော်တွေแท้มาအရင်ဆုံးရအောင်ယူရမယ်ยรณาကตติปทานตติยုံเนี่ยนันကိုตีတယ်ตติยုံนันဖြစ်တာကိုตีတယ်ตติยုံนันเป็ดတာကိုตีအောင်ကြိုးစားတယ်ตติအဲ့ဒီတတိယသေးရေးကြည့်ပါလေနော်ဟုတ်ပြီအဲ့ဒီလိုတတိလေးခင်းသွားလို့တတိလေးနဲ့စလိုက်တတိဆိုတဲ့ယရနာကလေးတတိပဏ္ဏဆိုတဲ့ယရနာကလေးမိမိတို့ရဲ့တန်တာလက်ဝဲပိုင်ပိုင်ရရှိသွားပြီဆိုရင်ဒုတိယရအောင်ကြိုးစားရမယ့်ယရနာကတမ္မပဒံတမ္မပဒံတမ္မပဒနာတမ္မပဒံဆိုတဲ့ယရနာကလေးပါပဲတဲ့နော်သမဗရဏေဆိုတဲ့ယရဏနဲ့ပတ်သက်လို့ယရဏကလည်းပဲသူကလည်း၄မျိုးရှိတယ်ပေါ့ဥပ္ပန္နနာပါပကန္နာဗဟနာယဝါယမောအနုပ္ပန္နနာပါပကန္နာအနုပ္ပါရအနုပ္ပါရယဝါယမောအနုပ္ပန္နနာကုသလနာဥပ္ပါရယဝါယမောဥပ္ပန္နနာကုသလနာဘေယောပါဝါယဝါယမောပါဠိလိုပေါ့မြန်မာလိုပြန်လိုက်မယ်ဆိုလို့ရှိရင်တော့လေးချက်ကိုသေးသေးချာချာမှတ်နော်နံပါတ်1အကုသိုလ်တရားကလေးတွေကိုယ့်ရဲ့တဏ္ဍာမှာဖြစ်ဖို့ပါလိမ့်မယ်ပုရုဇဉ်ပုဂ္ဂိုလ်တွေဆိုတော့ပုရုဇဉ်တွေမကပါဘူးလေနော်အနာဂတ်ပုဂ္ဂိုလ်အထိအကုသိုလ်တရားတွေရှိနိုင်လဲရှိနေနိုင်သေးတာပဲယဟန္တာကျမှကင်းသွားတာအဲ့ဒီတော့ကိုယ်ကပုရုဇဉ်ပုဂ္ဂိုလ်ဆိုတော့ပို့ပြီးတော့တောင်ဖြစ်နေနေတာပေါ့ဒီတော့အကုသိုလ်တရားကလေးတွေဖြစ်ခဲ့ဘူးတယ်ဖြစ်ခဲ့ဘူးတယ်ဖြစ်ခဲ့ဘူးတယ်ဒီဘဝမှာလည်းဖြစ်ခဲ့ဘူးတယ်အတိတ်ဘဝတုန်းကလည်းဖြစ်ခဲ့ဘူးတယ်ဟုတ်ပြီဒါလေးနားလည်လိုက်အကုသိုလ်တရားတွေဖြစ်ခဲ့ဘူးတယ်အကုသိုလ်ဆိုတာဘာလဲလို့မေးတော့အကုသိုလ်ဆိုတာကမိမိရဲ့စိတ်ထဲမှာနော်မိမိရဲ့စိတ်ထဲမှာအပြစ်မကင်းတဲ့တဘာဝလေးတွေဖြစ်ထားခဲ့ဘူးတယ်ဒါကိုအကုသိုလ်လို့ခေါ်တယ်ဒါတော့အကုသိုလ်ဖြစ်တယ်အကုသိုလ်ဖြစ်ကြတာဘာမှဖြစ်လဲစိတ်ထဲမှာဖြစ်တယ်စိတ်ထဲမှာဖြစ်တာဘယ်လိုစိတ်မျိုးလဲဆိုတာအပြစ်မကင်းတဲ့စိတ်ကလေးတွေဖြစ်တာနော်အပြစ်မကင်းတဲ့စိတ်အပြစ်ကဘယ်လိုမကင်းတယ်လဲလို့မေးရင်မကောင်းတဲ့အကျိုးကိုဖြစ်စေတတ်တဲ့စိတ်ကလေးတွေမကောင်းကျိုးကိုဖြစ်စေတတ်တယ်မကောင်းကျိုးဖြစ်စေတတ်တယ်ဆိုတဲ့နေရာမှာနော်မကောင်းကျိုးဖြစ်စေတတ်တယ်ဆိုတဲ့နေရာမှာဘယ်လိုမကောင်းကျိုးလဲလောကရဲ့ပစ္စုပ္ပန်မကောင်းကျိုးလဲဒါလည်းမကောင်းကျိုးပဲတမလုံဘဝအပေတို့ရောက်တာလဲဒါလည်းမကောင်းကျိုးပဲနော်လောလောဆယ်လည်းမကောင်းတဲ့အကျိုးတွေဖြစ်တတ်တယ်အဲဒီဘဝကနေဝိညာဉ်ချုပ်လို့ဓမ္မလုံဘဝရောက်ရင်လည်းပဲအပယ်လေးပါးကိုရောက်စေတတ်တယ်ဒါလည်းမကောင်းကျိုးပဲအဲ့ဒီလိုမကောင်းတဲ့အကျိုးကိုဖြစ်စေနိုင်တဲ့တတ္တိရှိတဲ့စိတ်ကလေးတွေကိုအကုသိုလ်စိတ်လို့ဒီလိုခေါ်တယ်အဲ့ဒီအကုသိုလ်တွေဟာမိမိတို့ရဲ့တဏ္ဍာမှာမဖြစ်ဘူးတဲ့ပုဂ္ဂိုလ်ရဲ့လို့မရှိပါဘူးလောဘလောဘနဲ့ရှင်တွဲနေတဲ့စိတ်ဖြစ်ခဲ့ဘူးတာပဲเนาะဒေါသနဲ့ရှင်တွဲနေတဲ့စိတ်ဖြစ်ခဲ့ဘူးတာပဲမောဟနဲ့ရှင်တွဲနေတဲ့စိတ်ဖြစ်ခဲ့ဘူးတာပဲเนาะဖြစ်ခဲ့ဘူးတာပဲအဲ့ဒါလို့ဖြစ်ခဲ့ဘူးတဲ့အခါကျတော့စိတ်ဆိုတာနန္တရားလေးပဲနန္တရားဆိုတော့ဖြစ်ခဲ့ဘူးတဲ့ဆိုပေမဲ့အခုလောလောဆယ်ရှိသေးသလားမေးတော့မရှိတော့ဘူးဘယ်ရပါလဲပြတ်သွားပြီနော်စေစရာနန္တရားဖြစ်တဲ့ဖြစ်ပြီးတော့ပြတ်တယ်ပြတ်သွားပြီမရှိတော့မရှိတော့ဘူးဆိုတော့ပြီးသွားပြီလားအမပြီးဘူးဘာကြံလဲတတိကြံတယ်တတိကြံတယ်အကျိုးပေးတာဘယ်လိုကအကျိုးပေးလဲအဲ့ဒီတတိကလေးကအကျိုးပေးတာကာမတတိလို့ခေါ်တယ်နော်ကာမတတိကာမတတိအဲ့ဒီတတိကလေးကအကျိုးပေးတာတတိဆိုတာလောလောနဲ့ပြောရင်တော့စောအားလေးတစ်ခုပေါ့အဲ့ဒီစောအားလေးကနေပြီးတော့အကျိုးပေးတာ အဘယ်ကိုပို့ပေးတာလဲသူပဲနော်ခွေးတွေကြက်တွေငှက်တွေဖြစ်အောင်လုပ်ပေးတာလဲသူပဲစားရမယ်တောက်ရမယ်အချိန်မဲ့အနေမဲ့ဖြစ်အောင်လုပ်ပေးတာလဲသူပဲယောဂဗျာတွေမဖြစ်သင့်မဲ့နဲ့ဖြစ်ပြီးတော့အချိန်မှန်ပဲနဲ့အုံမင်းရင်ရောပြီးသိသွားရတာလဲသူကြောင့်ပဲနော်အဲ့ဒါတတိကအကျိုးပေးနေတာအကုသိုလ်တရားကအကျိုးပေးတယ်ဆိုပေမဲ့တကယ်တမ်းကျတော့အကုသိုလ်တရားကသူဖြစ်တဲ့နေရာမှာပြတ်သွားပြီပဲတတိကြံခဲ့တာအဲ့ဒီတတိကအကျိုးပေးနေတာဒီတော့အကုသိုလ်စိတ်ရယ်လို့ဖြစ်ခဲ့ဘူးပြီဆိုရင်သူကပြတ်သွားပြီမဲ့တတိကြံခဲ့တာဆိုတော့ဒီတတိကိုဒီတိုင်းထားရင်ဒီတတိကတနည်းနည်းတစ်ချင်ချင်မှာအကျိုးမပေးပဲမနေဘူးပေးကိုပေးမှာဒီဘဝမှာပေးခြင်းလည်းပေးမယ်နောက်ဘဝမှာပေးခြင်းလည်းပေးမယ်ဒီဘဝမှာအကျိုးပေးတဲ့တတ္တိလည်းရှိတယ်နောက်ဘဝနောက်ဘဝတွေမှာအကျိုးပေးတဲ့တတ္တိတွေလည်းရှိတယ်ဆိုတော့မျက်စိနဲ့သာမမြင်ရပေမဲ့ဒီတတ္တိတွေရဲ့စွမ်းအားဟာတကယ်လို့သာအရာဝတ္ထုအနေနဲ့ပြောမယ်ဆိုရင်မိမိတို့ရဲ့တဏ္ဍာမှာတောင်းပုံရပုံဖြစ်နေကြမှာပေါ့နော်ဖြစ်နေကြမှာပေါ့ဟုတ်လားအဲ့ဒီတောင်ပေါ်ရပေါ်ဖြစ်နေတဲ့တတ္တိကလေးတွေမိမိတို့ရဲ့တတ္တမှာရှိနေတယ်နော်အဲ့ဒါကိုအနုတ္တယလို့ပြောခြင်းလဲပြောနိုင်တာပေါ့လေကိန်းနေတာကိုပေါ်ပေါ်လွန်လွန်မဟုတ်ဘဲနဲ့ကိန်းနေတာမဟုတ်လို့အနုတ္တယလို့ပြောခြင်းလဲပြောနိုင်ပါတယ်ဒါကဖြစ်ပြီးသားအကုသိုလ်နောက်တစ်ခါမဖြစ်သေးတဲ့အကုသိုလ်မဖြစ်သေးတဲ့အကုသိုလ်ဆိုတာကလုံးလုံးစရာမဖြစ်သေးဘူးဒါပေမဲ့အကြောင်းတတ်ရင်ဖြစ်လာမှာပဲနော်အကြောင်းတတ်ရင်ဖြစ်လာမှာပဲအာယုံဓာရတိုက်တာနဲ့တစ်ပြိုင်နဲ့ဆိုကြပါစို့မျက်စိနဲ့ဆင်းနဲ့တိုက်တယ်မျက်စိပေါ်တယ်မျက်စိရဲ့ဆင်းရဲ့မျက်စိရဲ့သုံးပါးပေါင်းတာကိုဖတ်တာလို့ခေါ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာဖြစ်လာတဲ့နေ့တစ်ပြိုင်နဲ့ကိုယ်ကသာအကာအကွယ်ဒါစီဘာမှလုံးမထားဘူးဆိုရင်အလိုလိုတဏှာဖြစ်သွားပြီဟုတ်တယ်မလားဒီတော့မဖြစ်သေးတဲ့အကုသိုလ်ဆိုပေမဲ့လို့လည်းပဲသူကလည်းအမြဲတမ်းဖြစ်ဖို့အတွက်အစဉ်သင့်စောင့်နေတာနော်မဖြစ်သေးဘူးဆိုပေမဲ့ဖြစ်ဖို့ရအမြဲတမ်းအစဉ်သင့်ဖြစ်နေတယ်နော်အစဉ်သင့်ဖြစ်နေတယ်မျက်လုံးဖွင့်ကြည့်လိုက်ဖြစ်သွားပြီနားကနေနားထောင်လိုက်ဖြစ်သွားပြီတကောင်ကနေရှုရှားလိုက်တာနဲ့ဖြစ်သွားပြီ။တရားကနေရတာစားလိုက်တာနဲ့ဖြစ်သွားပြီ။ကာယကြီးကနေတွေ့တိစရာတွေ့တိလိုက်တာနဲ့ဖြစ်သွားပြီ။မနောကနေတွေ့တော့စရာတွေ့တော့လိုက်တာနဲ့ဖြစ်သွားပြီ။အဲ့ဒီအာယုံကိုသဘောကြရင်တဏှာ။သဘောမကြရင်ဒေါသ။အမှုမှန်မှန်မဲ့နေရင်မောဟ။ဘယ်ဘက်ကမှမလို့ဘူးနော်။တဏှာလည်းအကုသိုလ်ပဲဒေါသလည်းအကုသိုလ်ပဲမောဟလည်းအကုသိုလ်ပဲဒီတော့အကာအကွယ်တားဆီးတာမလုပ်ဘူးဆိုရင်အဲ့ဒီအကုသိုလ်ဟာလည်းပဲဖြစ်ကိုဖြစ်မှာအထက်ကနေပြီးတော့ကံပေါင်းဒါယုံများကျိုးတဲ့အခါရေတွေတလဟောဆီးကြလာသလိုရေတွေတလဟောဆီးဝင်လာသလိုမျက်စိနာ၎င်းလျှာကိုစိတ်ဆိုတဲ့ဓာရ6ပါးကနေပြီးတော့ကံပေါင်းကံရိုးတွေတာရိုးတွေကျိုးသလိုအာယုံအမျိုးမျိုးနဲ့တိုက်တဲ့အခါမှာမြင်မြန်တော့မြင်တယ်တွေ့တယ်ခံစားတယ်လိုချင်တယ်စွဲလန်းတယ်အာထုတ်တယ်ဒါအကုသိုလ်ကံတွေပေါ့ကြားပြန်တော့လည်းကြားတယ်တွေ့ထိတယ်ခံစားတယ်လိုချင်တယ်စွဲလန်းတယ်အာထုတ်တယ်အကုသိုလ်တွေဖြစ်သွားတာပဲနာမြန်တော့နာတယ်တွေ့ထိတယ်ခံစားတယ်နန္ဒာကနာစိတ်တွေးကြည့်တာကဖတ်တာခံစားတာကဝေဒနာလိုချင်တာတဏှာဆွဲလန်းတာဥပါဒံအာထုတ်တာကမ္မဘဝဆိုတော့ကမ္မဘဝဖြစ်တာချင်းအတူတူတောင်မှဉာဏ်နဲ့ရှင်တွဲပြီးတော့ဖြစ်တဲ့ကမ္မဘဝကခံနေနေနော်တဏှာဥပါဒံဥသိတဲ့ကမ္မဘဝတွေကမများဘူးလားများတယ်အရှင်အဟုန်နဲ့ကိုထိုးဆင်းလာတာဟုတ်လားကမ္မန္တယောကြီးကျိုးတဲ့အခါရေဒီအရှင်အဟောင်းနဲ့ထိုးစင်လာတယ်လို့မိမိတို့ရဲ့တဏ္ဍာမှာလည်းပဲဒွါရ6ပါးကနေပြီးတော့ တဏှာဥပါဒကံတို့ကြလဲတဏှာဥပါဒကံတို့ကြလဲတဏှာဥပါဒကံတဏှာဥပါဒကံဆိုတဲ့အချိန်ရေလုံးရေခဲကြီးဟာအချိန်နဲ့ကိုဆင်းချလာတာမဖြစ်သေးတဲ့အကုသိုလ်သုံးလို့သာပြောနေတာသူကလည်းဖြစ်ဖို့အတွက်အများနဲ့စောင့်နော်ဒါကိုကာကွယ်ဖို့လိုတယ်ဟုတ်လားဒါဘုန်းကြီးတို့ပရိသတ်တွေလောကမယ်လောကအကုသိုလ်နဲ့ပတ်သက်ရင်ဘယ်နှမျိုးလဲနှမျိုးပေါ့သောသောကရောက်ရှိနေတဲ့တတိတွေသောသောကပြုလုပ်ထားတဲ့ကံရဲ့အကျဉ်းချံတတိဆိုတဲ့စောအားတွေကိုလည်းပဲဖယ်ရှားပြဖို့လိုတယ်နော်အသေးအသေးရောက်လာမဲ့တဏှာဥပါဒကံဆိုတဲ့သဘာဝတွေကိုလည်းတဏှာဥပါဒကံအထိမရောက်အောင်ဘာလို့မလဲအတားဆီးဖို့လိုတယ်အကုသနာပတ်တိုင်းလောရမယ်လို့ဘယ်နှမျိုးလဲနှမျိုးဒါလေးကိုမမေ့ပါနဲ့အော်တို့လူသားတွေပြိမဲ့နိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်တို့ရဲ့တန်တမ်းမှာအကုသိုလ်နဲ့ပတ်သက်ရင်လောရမယ့်အလုံးနှစ်ခုရှိတယ်တာဝန်နှစ်ခုရှိတယ်စ조사အားထုတ်ရမယ့်လုပ်ငန်းနှစ်ခုရှိတယ်ဒါလေးကိုမမေ့ပါနဲ့နော်ဒါလေးကိုမမေ့ပါနဲ့ဒါကိုဝရိယလို့လည်းခေါ်တယ်သမပ္ပဏလို့လည်းခေါ်တယ်အကုသိုလ်နဲ့ပတ်သက်ရင်နှစ်မျိုးမလုံလုံကိုမရဘူးမလုံဘူးဆိုရင်အကုသိုလ်ရဲ့တတိတွေဒုနဲ့တယ်နဲ့เนาะဒုနဲ့တယ်နဲ့အကုကိုဖုံးလွှမ်းသွားမှာအဲ့ဒီဒုတွေကြီးမားလာတဲ့အကုသိုလ်တွေကကိုယ့်ကိုပယ်လေးပါးပြစ်ချလိုက်မှာအင်မတန်ကြောက်စရာကောင်းတယ်ဒါကြောင့်မလို့သူတို့ကိုကိုကလုံးသိလုံးထိုက်တဲ့လုံးတွေလုံးနေဖို့လိုတယ်အဟောင်းအဟောင်းတော့ကံရဲ့တတိတွေကိုလည်းပဲတဖြည်းဖြည်းနဲ့နဲတဲ့နဲတော့ပါတဲ့ပါတော့ကျဲတဲ့ကျဲတော့စင်တဲ့စင်တော့ဖြစ်နိုင်ရင်ကုံသွားအောင်ပေါ့လေနော်လုံနေဖို့လိုတယ်အသေးသေးသောအကုသိုလ်တွေလည်းရောက်မလာအောင်ဖြစ်မလာအောင်ဝဲမလာအောင်တားဆီးထားဖို့လိုတယ်လွယ်တော့မလွယ်ဘူးပေါ့လေဘာနဲ့တားမလဲဘာနဲ့တားမလဲဆိုတဲ့အခါကျတော့နော်တတိဆိုတာကတော့ဟုတ်ပါတယ်ဒါပေမဲ့လုပ်ငန်းအနေနဲ့ပြောရင်ဘာလုပ်ငန်းနဲ့တားမလဲဒါနကုသိုလ်နဲ့တားမလားသီလကုသိုလ်နဲ့တားမလားသမထကုသိုလ်နဲ့တားမလားဝိပဿနာနဲ့တားမလားအဲဒါလေးစဉ်းစားပေါ့နော်ဘာဖြစ်လို့လဲမေးတဲ့အခါကျတော့ဒါနကုသိုလ်နဲ့တားမယ်တားကြည့်နော်ဒါနကုသိုလ်နဲ့တားမယ်တားကြည့်ပေါ့လောကမှာပြောကြတယ်မီးများရင်မီးနိုင်တယ်ရေများရင်ရေနိုင်တယ်ပြောကြတယ်မို့လားတချို့တချို့ကအဲ့ဒီတန်းကိုယုံကြည်လက်ခံတာရှိသေးတယ်အကုသိုလ်တွေကများများလို့အဲ့ဒီအကုသိုလ်လို့လို့ပြောက်တယ်ဒီလိုပြောကြတာကိုဒါနကုသိုလ်တွေဘလောက်ပဲလို့လို့အဲ့ဒီအကုသိုလ်ရဲ့အကျိုးပေးကတော့ပြောက်မသွားဘူးနော်ပြောက်မသွားဘူးအကျိုးပေးခွင့်မသာရင်ခိတ္တခဏမြုပ်မြေခဲပြာပုံဖြစ်နေတာအကျိုးပေးခွင့်သာရနဲ့တပြိုင်နက်အဲ့ဒီအကုသိုလ်ကိုင်းနေအကျိုးပေးမှာပဲနော်အကျိုးပေးမှာပဲ။ဘုန်းကြီးတို့မဟာနာရဒဇတ်တော်မှာအင်္ဂတိမင်းကြီးနဲ့သူ့ဘက်ပြိတ္တတည်းတစ်ခုပဲပြောလိုက်ပါမယ်။ဘိဇကဆိုတဲ့ဂျုံကလေးတယောက်အင်္ဂတိမင်းကြီးရဲ့ထိကံဖဏ္ဍကံဖြစ်မှာပေါ့လေ။အဲ့ဒီဘိဇကဂျုံကအရင်ဘဝတုန်းကဘာလို့ခက်တယ်လဲဆိုရင်ဖရဲရကအကြောင်းတကလောက်ခဲ့ဘူးတာနော်အရင်ဘွားတော့ကဖရဲရကအကြောင်းတကဖြစ်ခဲ့ဘူးတယ်ယရဏသုံးပါးကြီးညိုခဲ့ဘူးတယ်ဘယ်တော့ကလဲကတ္တဗာဖရဲလက်ထက်ကပေါ့နော်ယရဏသုံးပါးကြီးညိုခဲ့ဘူးတယ်ယရဏသုံးပါးကြီးညိုပြီးတော့တကယ်ကိုကုသိုလ်ကောင်းမှုတွေအများကြီးလုပ်ခဲ့ဘူးတယ်ကုသိုလ်ကောင်းမှုတွေအများကြီးလုပ်ခဲ့ဘူးတယ်အဲ့ဒီကုသိုလ်ကောင်းမှုတွေမလုပ်ခဲ့အရင်ဘွားတော့ကဘာလုပ်ခဲ့သလဲလို့ဆိုတော့ရွာလူကြီးဘဝမှာယဟနာယဟန်တပါးကိုပြည့်ရပြုခဲ့ဘူးတယ်အဲ့ဒီယဟန်တပါးကရွာတွေကိုလျှောက်သွားရွာတွေကိုဖြတ်သွားတာပေါ့လေခရီးသွားရင်းနဲ့အဲ့ဒီရွာတွေကပြန်မထွက်တာလမ်းပြောက်သူ့ကိုလာမေးတဲ့အခါကျတော့သူကပြည့်ရပြုပြီးတော့မောင်တန်းလေးရလမ်းနေညှို့ပြပြီးတော့အော်ယဟန်နေရာတကယ်ကိုကျုံနေလို့ပါပဲလို့စိတ်ထက်ကနေပြန်မခဲ့ဘူးတယ်အဲ့ဒီအကုသိုလ်ဖြစ်တာကပထမဖရဲရကအကြောင်းတကာဖြစ်နေကုသိုလ်တွေလှုပ်တာကဒုတိယမိများမိနိုင်ရင်များရင်နိုင်ဆိုရင် ဘုရားတက္ကကျောင်းတက္ကအဖြစ်နဲ့ကုသိုလ်တွေများများလုပ်ခဲ့မှုတဲ့အတွက်အဂုဏတုံးကယဟန်တော်အရှင်မြတ်ကိုပြမခဲ့ဖို့လေအကုသိုလ်ပျောက်သင့်တာပေါ့နော်ပျောက်သင့်တာပေါ့ဒါပေမဲ့မပျောက်ဘူးမပျောက်ဘူးဘယ်ကျမှလာပေါ်တယ်ဆိုတော့အခုဘိဇကကျုံဘွားမှာလာပေါ်တယ်ဘိဇကကျုံဘွားမှာအရင်ဘွားကဘုရားတက္ကကျောင်းတက္ကဖြစ်ဖြစ်ဖြစ်ခဲ့ပေမဲ့လို့လည်းပဲဒီဘဝမှာတကယ်ယာရုကြီးကြီးမရပဲနဲ့အနှိမ့်ဆုံးဖြစ်တဲ့ကျွံယာရုပဲသွားရတယ်ဘုရားတက္ကကျောင်းတက္ကဖြစ်နေပြုလုပ်တဲ့ကုသိုလ်တွေကအကျိုးမပေးနိုင်ဘူးဘုရားတက္ကကျောင်းတက္ကဖြစ်နေပြုလုပ်တဲ့ကုသိုလ်တွေကခုနရဟန်းတော်ရှင်မြတ်ကိုပြမခဲ့ဖို့တဲ့အကုသိုလ်ကိုခြေဖြတ်မပစ်နိုင်ဘူးခြေဖြတ်မပစ်နိုင်တဲ့အခါကျတော့ရဟန်းတော်ရှင်မြတ်ကိုပြမခဲ့ဖို့တဲ့အကုသိုလ်ကဒီနေရာမှာလာပြီးတော့ဘွားဆိုကြိုးပိတ်လိုက်တာကြုံဖြစ်သွားတယ်။နော်။ဒီတော့ဘုရားတကကျောင်းတကဆိုတဲ့ဂုံပုတ်မှာအမနာပဲနဲ့ကြုံဘွားကိုလာရသွားတာဘလောက်နဲ့လာလဲ။မထင်မှတ်တဲ့အကုသိုလ်လေးကလာကြိုးပိတ်လိုက်တာကြုံဖြစ်သွားတယ်။အဲဒီတော့သုံးခွင့်မသာခင်တော့သူကတိမ်မြုပ်နေတာပဲ။အခွင့်သာရနဲ့တပိုင်းနဲ့တန်းပြီးတော့ကျေးဇူးပြုပေးလိုက်တာပဲ။မြတ်စွာဘုရားတကကရောမြတ်ကြီးသိပင်လည်းရဲ့အတိဘောကပြုတ်ခဲ့တဲ့အကုသိုလ်ကံရဲ့အကျိုးဆက်ကြောင့်တပ်ပညွတ်တပိုင်ရှင်ဘုရားရှင်ကိုရမကြီးဖြစ်နေပေမဲ့လို့လည်းပဲအကုသိုလ်ရဲ့အကျိုးတွေပြိဋိဘာမဆန်ခင်မှာအယအမိလိုက်အကျိုးပေးသေးတာပဲဟုတ်တယ်မဟုတ်လားအမျိုးသမီးနဲ့ဆွဆွဲခံရတာတို့အသက်ကိုလှုပ်ရှားခံရတာတို့နော်ခံရတာပဲအဲ့ဒီတော့မြတ်စွာဘုရားသခင်ကိုရမကြီးလို့အင်မတန်ကောင်းအတရေရှိတဲ့ပုံကိုကြည့်ပြင်ဖြစ်နေကြစားအဲ့ဒီအကုသိုလ်ကံကြိုးပဲ့ကလေးတွေကတဲ့ညတက်တဲ့ညာညာနဲ့ရှောင်သွားမလို့မထင်နဲ့လာပြီးတော့ကြိုးပိတာပဲနော်အကျိုးပိတာပဲနောက်ဘဝအထိတာအကျိုးမပေးနိုင်အောင်မက်ဖို့ကတားမြစ်နိုင်တာဒီဘဝမှာတော့အကျိုးပေးခွင့်တော့ရပါတာပဲအဲ့ဒီလိုပဲမင်းများမိနဲ့ရင်များရင်နိုင်ဆိုတာရိုးရိုးဒါနကုသိုလ်နဲ့မနိုင်ဘူးနော်တိလကုသိုလ်နဲ့လည်းမနိုင်ဘူးတမထကုသိုလ်နဲ့လည်းမနိုင်ဘူးပြမပြမတဝဝဝဇခြင်းမှာတရှုပ်ရှုပ်ဆိုတာတမထကုသိုလ်တွေလှုပ်လို့ပြမပြရောက်သွားပြီမဲ့လို့လည်းပဲအဲ့ဒီအရှင်ကုံလို့ပြန်ချလာတဲ့အခါမှာလူပြီးပြန်ရောက်သုံးဖို့လက်ပြီးပြန်ရောက်အဲ့ဒီကမှတစ်စင်အရင်တုန်းကလှုပ်ခဲ့ဖို့တဲ့အကုသိုလ်ကံကအကျိုးပေးမယ်ဆိုရင်ခွေးချင်းကတိရစ္ဆာန်လည်းဖြစ်သွားနိုင်တာပဲနော်မြမတီတော်ရောက်သွားနိုင်တဲ့ကုသိုလ်ကောင်းမှုတွေတပ္ပဒါကုသိုလ်တွေလုံထပါရဲ့နဲ့။အော်တချိန်ကျတော့ခွေးချင်းကတရိစ္ဆာန်ပြတ်ပြဲရသေးတယ်ဆိုတာဘလောက်နေတာတော့။ဒီတပ္ပဒါကုသိုလ်နဲ့အဲ့ဒီအကုသိုလ်ရဲ့ကံကျင်းကံစလုံးဝကင်းသွားအောင်မဖယ်ရှားနိုင်လို့ဆိုတဲ့အဓိပ္ပာယ်မရောက်ဘူးလားရောက်။ရောက်တယ်။ဒီလိုဆိုရင်အဲ့ဒီအကုသိုလ်ရဲ့ကံကျင်းကံစကိုတကယ်တော့ဖယ်ရှားပြင်နေတာကဘလူနဲ့မှဖယ်ရှားပြင်နေတယ်လေ။ဝိပဿနာမဲ့နဲ့မှဖယ်ရှားပြင်နိုင်တာเนาะဒီတော့ဝိပဿနာရဲ့လုပ်ငန်းစီတဲ့နှစ်မျိုးပေါ့ဝိပဿနာဆိုတော့သစ္စာတည်းသစ္စာဉာဏ်ပေါ့เนาะအနိစ္စဒုက္ခအနတ္တလို့သိတဲ့ဉာဏ်ဖြစ်သဘောပြသဘောကိုသိတဲ့ဉာဏ်ဒုက္ခသစ္စာလို့သိတဲ့ဉာဏ်အခုခေါင်းတို့ယောဂီတွေအားထုတ်နေတဲ့ဉာဏ်အဲ့ဒီဉာဏ်ကြတော့သူကဒါနကုသိုလ်သည်အကုသိုလ်ရဲ့အကျိုးပေးကိုလက်တလော့အကျိုးမပေးအောင်ຢາຢີຕາໄນແດ່ອເມຍກິນສິນຕໍ່ອໍເພຊາມາປິ່ນແດ່ບໍ່ວິປັດຕະນາຈະເດອັນນີ້ລົມບໍ່ອາກຸດໂຕແຍຄຸນະຕັດຕິກະລີດີໂກເພຊາປິ່ນໄນແດ່ເບເຈີມາສະປີດໍເພຊາປິ່ນໄນແດ່ເລີຍສຸຍິນພໍຍີດໍປາລີລົມປ່ຽນຍິນດໍເບງກະຍານບໍ່ປະລິຍານິນແດ່ປ່ຽນຍິນປະຫານະປະລິຍາບໍ່ລະກົດຕະລະແມ່ບໍ່ຢາໄດ້ຍິນດໍມາວິປັດຕະນາແມ່ຍິນຕັນຕໍ່ປີສຸຍິນအဲ့ဒီဝိပဿနာမဲ့နဲ့ကိုပဲအကုသိုလ်ရဲ့ကြိုးပဲ့ကလေးတွေကိုတပြေးတပြေးပြေးတစတစဖယ်ရှားပြစ်နိုင်တဲ့ဆောင်ရွက်ကလေးတွေရှိသွားပြီ။အဲ့ဒီတော့သူလုပ်တဲ့လုပ်ငန်းကနှစ်မျိုး။နံပါတ်1အကုသိုလ်ကံဟောင်းရဲ့ကြံရစ်ခဲ့တဲ့တတ္တိကလေးတွေကိုလည်းပဲတစတစဖယ်ရှားပြစ်နိုင်တဲ့ဆောင်ရည်သူ့မှာရှိတယ်။နံပါတ်2အသေးသေးဖြစ်ပေါ်လာမဲ့ဝရဏပစ္စယတဏ္ဍာ ဒုက္ခဝရဏပစ္စယဒနာဒုက္ခဝရဏပစ္စယဒေါသဥပိ္ပခဝရဏပစ္စယမောဟဆိုတဲ့အကုသိုလ်တွေဖြစ်လာမဲ့အရေးအယောင်တွေကိုလည်းပဲသူကမဖြစ်အောင်ကာကွယ်တမ်းမြှင့်ပေးနိုင်တယ်အခုနပြောတဲ့တတိပဋ္ဌာန်တတိပဋ္ဌာန်နဲ့ကျင့်နဲ့ကျင့်စဉ်တတိပဋ္ဌာန်နဲ့စာပြောတဲ့တတိသမารီပညာဆိုတဲ့မဲ့ခင်ကျင့်စဉ်အဲ့ဒါဝိပဿနာပဲဟုတ်တယ်မဟုတ်လားအဲ့ဒီဝိပဿနာကျင့်စဉ်နဲ့ကျင့်လို့မိမိတို့ရဲ့တဏ္ဍမယောသဘောလေးတွေ့တယ်ဖြစ်သဘောဖြစ်သဘောမြင်တယ်နာသဘောလေးတွေ့တယ်ဖြစ်သဘောဖြစ်သဘောမြင်တယ်ဖြစ်ပြဒုက္ခသစ္စာပါပဲဆိုတဲ့ဆုံးဖြတ်ချက်ကလေးနဲ့ပိုင်းခြားပြီးတော့သိလိုက်တယ်အဲ့ဒီသိလိုက်တဲ့ဉာဏ်ကလေးဟာပေါ့ပေါ့တဏ္ဍမအောင်မင်းနဲ့နော်ပေါ့ပေါ့တဏ္ဍမအောင်မင်းနဲ့နည်းနည်းလေးပင်ဖြစ်နေကစားတစ်ချိန်တစ်ခါပင်ဖြစ်နေကစားဧကဟဇဝိတာတေယောပတ္တတောဥဒိယပယဒီလိုဆိုတာကိုတခြင်းတစ်ခါပင်ဖြစ်နေကစားစောစောတုန်းကဖြစ်ခဲ့ဘူးတဲ့အကုသိုလ်ရဲ့ကံကျွင်းကံစတတ္တိတွေကိုလည်းဖယ်ရှားပြစ်နိုင်တယ်အသေးအသေးဖြစ်တော့မဲ့ဆဲဆဲဖြစ်နေတဲ့အရှိန်နဲ့အဟုန်နဲ့ဆင်းလာတဲ့အကုသိုလ်ဆိုတဲ့အလုံးအရင်းနဲ့ဆင်းလာတဲ့နောက်အကုသိုလ်ရဲ့သဘာဝတွေကိုလည်းပဲလုံးဝမဖြစ်အောင်ကာကွယ်တမ်းမြှင့်ပေးနိုင်တယ်အဲ့ဒီလိုကာကွယ်တမ်းမြှင့်ပေးနိုင်တာဒီဘယ်လိုတော့ဝိပဿနာတတိပဋ္ဌာန်ကိန်းပြီးတော့တတိပဋ္ဌာန်နဲ့စပြီးတော့ကျင့်တဲ့မဂ်ကင်ကျင့်စဉ်တတိတမာတိပညာဆိုတဲ့မဂ်ကင်ကျင့်စဉ်နော်အဲ့ဒီမဂ်ကင်ကျင့်စဉ်နဲ့ကျင့်စဉ်သာကျင့်ရမယ်ဆိုရင်အခုနောက်တော့ကအကုသိုလ်ရဲ့ကံကျွင်းကံစတတိတွေကိုလည်းဖယ်ရှားနိုင်တယ်အသေးသေးတော့အကုသိုလ်တွေမလာအောင်လည်းတမ်းမြှင့်ပေးနိုင်တယ်ဟောဒီလိုဆိုတော့အကုဏအကုသိုလ်နဲ့ပတ်သက်တဲ့လောကမယ့်အလုံးနှမျိုးကိုတကယ်လုံးနိုင်တာဘယ်လိုကမှလုံးနိုင်တော့ဝိပဿနာသစ္စာတိသစ္စာညာဆိုတဲ့ဝိပဿနာခြင်းစဉ်မဂ်ကင်ခြင်းစဉ်ကမှလုံးနိုင်တာအဲ့ဒီမဂ်ကင်ခြင်းစဉ်ကိုရောက်အောင်လို့ဒီလိုမလားဒါကုသိုလ်နဲ့ပတ်သက်ရင်နံပါတ်1အဲ့ဒီမဂ်ကင်ခြင်းစဉ်ကိုရောက်အောင်လို့လုပ်တဲ့အခါကျတော့မဂ်ကင်ခြင်းစဉ်ဆိုတာဟာတခြင်းတကာဖြစ်အောင်နဲ့လုံလောက်ရလာမိတော့မလုံလောက်ဘူးထက်ကထက်ပွားပြရတယ်ဘလောက်ကြောင်ပွားရမလဲလောကုတ္တရာမဲ့ရသည်အထိပွားပြရနော်ဝိပဿနာမဲ့ဆိုတာကပွားရမယ်မဲ့ဒီချိန်တခါနဲ့မရသေးဘူးထက်ခါတခါပွားဘလောက်ကြောင်ပွားရမလဲအဲလောကုတ္တရာမဲ့ရသည်အထိပွားနော်ဖြစ်နိုင်ရင်မဲ့၄ပါးရသည်အထိပွားဟုတ်တယ်မလားအဲ့ဒီတော့ကုသိုလ်နဲ့ပတ်သက်လို့မဲ့ကင်နဲ့ပတ်သက်လို့လုပ်ရမယ်လို့ကနှစ်မျိုးပေါ့နံပါတ်၁ကမဲ့ကိုရအောင်လုပ်နံပါတ်၂ကရပြီသားမဲ့ကိုထက်ခါတခါပွားအောင်လုပ်ဟောသူကဘယ်နှမျိုးလဲနှမျိုးအဲ့ဒါကုသိုလ်ထဲမှာထိုးထိတ်သောကုသိုလ်ကမဲ့ပေါ့နော်ကျန်တဲ့ကုသိုလ်တွေနဲ့တော့ယာယီပဲရမယ်ဟုတ်လားတကယ်အပိစီမရအောင်အကုသိုလ်တွေအပိစီကင်းငိမ့်သွားစေခြင်းပါတယ်ဆိုရင်တော့ဝိပဿနာမဲ့မဲ့ကင်တရားကိုသာရအောင်အထုတ်ပါအားထုတ်တဲ့အခါကျတော့လည်းပဲလောကမဲ့လောကဘယ်နှမျိုးတော့နှမျိုးနံပါတ်၁ကမက်မက်ဆိုတဲ့သစ္စာတိသစ္စာညာရအောင်လို့နံပါတ်၂လောကုတ္တရာမက်ရသည်အထိပွားနံပါတ်၁ရအောင်လို့နံပါတ်၂ပွားပြီဟုတ်တယ်မလားနံပါတ်၁ကဘာလဲရအောင်လို့နံပါတ်၂ကပွားပြီဟောကုသိုလ်နဲ့ပတ်သက်တဲ့လုပ်ငန်းနှမျိုးနော်အဲ့ဒီလုပ်ငန်းနှမျိုးကိုလောလိုက်မယ်ဆိုလို့ရှိရင်အခုနပြောကြတဲ့အကုသိုလ်နဲ့ပတ်သက်တဲ့အန္တရာယ်နှမျိုးကိုလည်းကာကွယ်ရမရဘူးလားရဖြစ်ပြီးသားအကုသိုလ်ရဲ့တတိကိုလည်းပဲတယ်မဖြစ်သေးတဲ့အကုသိုလ်တွေလည်းမဖြစ်အောင်တားတယ်နောက်ဆုံးလောကုတ္တရာမဲ့ရသွားရင်လုံးဝမဖြစ်တော့ဘူးတခါလဲနော်အကျဉ်းမဲ့ပဲတတ်သွားနိုင်ပြီဒီတော့အဲ့ဒီလိုလုံးတဲ့အလုပ်ကိုတဲ့တမ္မပဒံလို့ခေါ်ပါတယ်တဲ့ဟုတ်ရဲ့လားညတမ္မပဒံလုံးသိဘယ်နှမျိုးရှိတော့အာလုံးပေါင်းတော့အာလုံးပေါင်းတော့၄မျိုးပေါ့ကြည့်ရတာကတော့တစ်မျိုးတည်းလို့ထင်ရတယ်တကယ်တော့ကျတော့၄မျိုးဖြစ်တယ်เนาะအကုသိုလ်နဲ့ပတ်သက်ရင်ဖြစ်ပြီးသားအကုသိုလ်ရဲ့တတိကိုဖယ်ရှားမဖြစ်သေးတဲ့အကုသိုလ်ကိုလည်းမဖြစ်အောင်တားနှစ်မျိုးเนาะအကုသိုလ်နဲ့ပတ်သက်ရင်ပါလေဖြစ်ပြီးသားအကုသိုလ်ရဲ့တတိကိုဖယ်ရှားမဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်တားအဲ့ဒီလိုတားဖို့ဆိုတာကဘလို့အာကိုရမလဲမဲ့ကင်ကိုအာကိုအဲ့တော့မဂ်ကင်နဲ့ပတ်သက်တော့လောကမယ်လောကလည်းနှစ်မျိုးနံပါတ်1မဂ်ကင်မဖြစ်သေးတာမဂ်ကဖြစ်အောင်ကြိုးစားနံပါတ်2 မဲခင်ဖြစ်လာရင်လည်းပွားနံပါတ်၁ကကြိုးစားနံပါတ်၂ပွားဟောအဲ့ဒီအလုံးနှမျိုးလုံးလိုက်တာနဲ့ဟိုဘက်ကအလုံးနှမျိုးအလုံးလုံးမပြီးဘူးလားပြီးစင်ရင်အရာပြောရင်ဘယ်နှမျိုးလဲ၄မျိုးနံပါတ်၁မဖြစ်သေးဖြစ်ပြီးသားအကုသိုလ်ရဲ့တတိကိုဖယ်ရှားနံပါတ်၂မဖြစ်သေးတဲ့အကုသိုလ်ရဲ့အကုသိုလ်ကိုလည်းမဖြစ်အောင်တားနံပါတ်၃မဖြစ်ဘူးသေးတဲ့မဲ့ခင်ကိုလည်းဖြစ်အောင်ကြိုးစားနံပါတ်၄ဖြစ်ပြီးသားမဲ့ခင်ကိုလည်းပဲထပ်ကတည်းကဖြစ်အောင်ပွားအဲ့ဒီအလုံး၄မျိုးလုံးချင်းသည်သမတ်ပဒံ၄ပါးသမဗရာ၄ပါးလို့ဆိုပေမဲ့လည်းဘုန်းတော်ပရိသတ်တွေတခြားလုံလားမဲ့ခင်လို့ပဲလားတတိပဒံဆိုတာလည်းမဲ့ခင်ပဲသမဗရာဆိုတာလည်းမဲ့ခင်ပဲဒီလိုနားလည်လိုက်ပါနော်တတိပဒံလောကလည်းပဲမဲ့ခင်ရဲ့အခြေခံကျင့်စဉ်ပဲသမဗရာလောကလည်းမဲ့ခင်ရဲ့အခြေခံကျင့်စဉ်ပါပဲတဲ့အဲ့ဒါကြောင့်တို့ကိုတခြားခေါ်တာလားဗောဓိပက္ခိယလို့ခေါ်တာလားအဲ့ဒီလောက်တကောသာမိမိတို့ရဲ့တဏ္ဍာမှာကျိုးကျိုးဆဆအထုတ်သွားမယ်ဆိုလို့ရှိရင်နော်လောကုတ္တရာမဲ့လောကုတ္တရာဖို့ရနိဗ္ဗာန်ချမ်းသာမျက်မှောက်ပြုတ်နိုင်တဲ့အစဉ်အထိရောက်ပါလိမ့်မယ်ဟုတ်တယ်မို့လားအဲ့ဒီလိုဆိုသံသရာဝိတ္တခမှာထွံ့မြောက်ရနိဗ္ဗာန်ချမ်းသာမရနိုင်ဘူးလားရနိုင်သူအစဉ်နဲ့သူပေါ့လေနော်သောတပတိမဲ့ဆိုရင်တော့ပဲလိပသံသရာမှာလုံမယ်ပေါ့တဂရဂာမိမဲ့ဆိုရင်တော့လူဘဏဘုံမှာဒီချိန်မဲ့ပရိသန်နေပြီးတော့ဗြဟ္မဘုံတက်မယ်ပေါ့အနာဂါမိမဲ့ဆိုရင်တော့လူဘုံနတ်ဘုံကိုလုံးဝပြတ်မဆင်းတော့ဘူးပေါ့အရဟတမဲ့ဆိုရင်တော့30ဘုံဘယ်ဘုံမှမထပ်မဖြစ်တော့ဘူးပေါ့ဒါသူစိတ်နဲ့သူလုံငင်းချက်သာခွင့်နဲ့မရဘူးလားရပါလားအဲ့ဒါသည်တခြားတော့သမတ်ပြန်လာမြန်မာလူပြန်တော့ဗာလဲကြိုးစားအထုံမှုဒီလိုမလားဒီတော့မိလက္ခဆိုတဲ့မိုးဆိုးကြီးတယောက်ရှိတယ်နော်တသက်လုံးမိုးဆိုးလုံးလာခဲ့တာအခုတော့သူရတဏ္ဍာမှာပြောမယ်ဆိုရင်အကုသိုလ်ရဲ့တတိတရားတင်စားပြောမယ်ဆိုရင်တောင်းပုံရာပုံပေါ့နော်အင်မတန်ကြီးမားတာဘလောက်ထိကြီးမားသလဲဆိုရင်ရေစာလုံးအကြီးလို့ရဟန်းတော်ရှင်မြတ်တပါးနေတဲ့တဲကလေးတဲကိုရေတောက်ဖို့ဝင်သွားရုပ်ကလေးတွေ့တော့ခတ်တောက်တာရေအိုးထဲမှာရေမရှိဘူးနော်ရဟန်းတော်ရှင်မြတ်ကလည်းရေအပြည့်ထည့်ထားတာသူလာတောက်တော့မှရေမတွေ့တော့ဘူးဖြစ်သွားတာရေတောင်ကွယ်သွားတာဘာကအာကြည့်လို့လဲအကုသိုလ်ကံနေအာကြည့်လုံးအာကြည့်လို့အကုသိုလ်ရဲ့တတ္တိတွေတောင်းပန်ရာပုံကိုဖြစ်နေတာရေအပြည့်ထည့်ထားတဲ့ရေအိုးတော်သူရေလာခတ်တာနဲ့တပြိုင်နက်ခံသွားတဲ့အဖြစ်ကိုရောက်သွားတာအိမတန်တဝေကရစရာကောင်းတာအဲ့ဒီမှာရင်တစ်ခါတည်းပဲရဟန်းတော်ရှင်မြတ်ကသူ့ကိုယ်တိုင်လာကင်ပြီးတော့ရေခတ်လိုက်တော့လေရေတွေကအပြည့်ပြန်ဖြစ်ကြောက်လန့်ပြီးတော့ဟာရှင်ဖေရဒီတိုင်းဆိုတိပြီးတော့မလွယ်တော့ဘူးတပိတော့မှာအကုသိုလ်ကံနဲ့တိတ်တိတ်ကြီးလို့အာကြည့်နေတယ်။တပိတော့ရံဝဲချင်တယ်ဝဲกว่าရံဝဲပြလိုက်တယ်။ရံဝဲပြလိုက်တဲ့အခါကျတော့တရားထုတ်တာပေါ့လေဘလို့မှတရားထုတ်လို့မရဘူး။ဘယ်ရမလဲတသက်လုံးကတော်တော်မှပြေးလွှားသားရီသမီးတွေကိုဓာရီနဲ့လိုက်လှန်နေတဲ့ထိုးရလာတဲ့သားရီခုတ်ထစ်တော်တော်မှရင်အချောင်းလှမ်းနေတာလှမ်းစားနေတာစားအဲ9ရက်8ရက်ကြာတဲ့အခါအိမ်ပြန်သိအိမ်ရောက်တဲ့အခါကျတော့ရောင်းချသူရဲ့မိသားစုတွေကိုဒါရင်းနဲ့လောက်ကန်ကျွေးမွေးဒီလိုနေတာကိုဆိုတော့တသက်လုံးကသူများအသက်တက်ပြီးတော့စီပါရှာလာခဲ့တဲ့အကုသိုလ်ကံပိုင်ရှင်ကြီးဆိုတော့ဘလို့မှတမာရီမရနိုင်ဘူးဖြစ်နေတာတရားထုတ်လို့ကိုမရနိုင်ဘူးယဟန်တော့ဖြစ်နေပြီဒါပေမဲ့တရားထုတ်လို့တမာရီမရနိုင်ဘူးအဲ့ဒီတော့ဘာဖြစ်လာလဲလို့ဆိုတော့စိတ်ပြက်လာတာပေါ့နော်စိတ်ပြက်လာတာစိတ်ပြက်လာတဲ့အကြောင်းရင်းကပါလဲဆိုတော့ငါဒီအကုသိုလ်တွေဒီလောက်လှုပ်ထားလို့တရားမရနိုင်ဘူးနဲ့တူတယ်ဒါအဓိကအတွေးပေါ့နော်အဓိကအတွေးပဲအကုသိုလ်တွေလှုပ်ထားလို့သာငါတရားမရနိုင်တာပဲငါလို့အကုသိုလ်တွေလှုပ်ထားတဲ့ပုံကိုတယောက်ဟာတရားအထုတ်လည်းပဲတက်တလုံးရမှာမဟုတ်ပါဘူးလေတရားနဲ့ငါနဲ့မတန်ပါဘူးဒီလိုကိုနော်အဲ့ဒီအတွေးနဲ့သူကရဟန်းတော်ရှင်များကိုသွားလျှောက်တယ်တပည့်တော်လူထက်တော့မယ်သွားလျှောက်အမှန်ကတော့ဘုန်းကြီးတို့ပရိသတ်တွေတရားဆိုတာကနော်ဝိပဿနာတရားဆိုတာကအခုနောက်တော့ကသမ္မပဒံ၄ပါးမှာဘုန်းကြီးပြောခဲ့ပြီးပြီပဲအာဟုသောကရဲ့ကံကျွင်းကံစားတွေကိုတတ္တိတွေကို วิปัสสนาเนี่ยเผยชาปิดနိုင်တယ်ဆိုကြဲကောကวิปัสสนาညာမဖြစ်နိုင်လို့လားဖြစ်နိုင်လို့လားဖြစ်နိုင်လို့ပေါ့နော်တိုးတော့วิปัสสนาညာမဖြစ်နိုင်လားဩတာစီတတ်တဲ့အကုသိုလ်ကံတွေလည်းရှိတာပေါ့လေအဲ့ဒီကံတွေကတော့ပစ္စန္နတတိယကံလို့ခေါ်တယ်နော်အမေတတ်တဲ့ကံတို့အဖေတတ်တဲ့ကံတို့ယဟန္တာတတ်တဲ့ကံတို့မြတ်စွာဘုရားကိုသွေးစင်တရားပြုတဲ့ကံတို့တန်ခါသိခွဲတဲ့ကံတို့အဲ့ဒီကံတွေကတော့ဘလောက်ပဲဝိပဿနာကြိုးစားကြိုးစားဝိပဿနာဉာဏ်ကိုဖြစ်ကုန်မဖြစ်နိုင်ဘူးဒီကံတွေကနောက်အနောက်ရှက်ပေးလို့အဇတတမင်းကြီးပေါ့မြတ်စွာဘုရားနဲ့တွေ့တာတော့မှမက်ဖို့ရနေတဲ့ခွင့်ရရှိပေမဲ့လို့လည်းပဲမက်ဖို့ရမသွားရှာဘူးဘာဖြစ်လို့တော့အဖေတတ်တဲ့ကံကတားဆီးပလိုက်လို့အဲ့ဒါကြောင့်အဲ့ဒီပစ္စနာရတိယကံလို့ခေါ်တဲ့အမေတတ်တဲ့ကံတတ်တဲ့ကံကိုပြောတာနော်တတ်ဖို့ကြိုးစားတဲ့ကံကိုပြောတာမဟုတ်ဘူးနော်ရိုးရိုးပြင်ပတဲ့ကံကိုပြောတာမဟုတ်ဘူးဒါလည်းကွဲအောင်မှဟုတ်တယ်မလားအမေကိုပြင်ပတယ်အဖေကိုပြင်ပတယ်မဖို့မရနိုင်ဘူးလားမေးတော့ကြားလိုက်တာပဲတတ်မိရင်တော့မရတော့ဘူးဒါတော့တည်တည်ချာချာမှတ်နော်ရိုးရိုးပြင်ပအောင်လောင်းနဲ့မရနိုင်ဘူးလားရနိုင်လားရနိုင်တယ်တာရကပြောပါဆိုရင်အင်္ဂုလိမာလာသူ့မိကိုတတ်မလို့ဆိုပြီးဓာတ်နဲ့လိုက်ဖူးတယ်မဟုတ်လားစိတ်ကလည်းပဲဟာဒီနေ့တော့လက်ညှိုးတစ်ချောင်းပဲကျန်တော့တယ်တယောက်ပဲလိုတော့တယ်ဒီတယောက်ပြည့်ရင်ကဆရာစီပြန်ပြီးတော့ပညာသင်ကြားခြင်းကိစ္စပြီးဆုံးခြင်းအထိတ်မှတ်နဲ့ငါဆရာကိုကြောမယ်ဒီနေ့တော့ဘုရုတုတွေတတ်မယ်ဆိုတော့ပရမအောင်တွေ့တာသူ့မိပဲဟုတ်တယ်မဟုတ်လားသူ့မိတွေ့တော့သူ့မိတတ်ဖို့မလိုက်ဘူးလားလိုက်စိတ်ထက်ကလည်းသူ့မိတတ်မယ်ပါးစပ်ကလည်းတတ်မယ်လို့អော်တယ်နော်កូកាយៈကလည်းတတ်မယ်လို့မလိုက်ဘူးလားလိုက်ဒါမပြင်းမာတာလားပြင်းမာတာလားတကယ်လို့သာတတ်မိသွားမယ်ဆိုရင်မဲ့ဖို့ရနိုင်ပါမလားတတ်မိသွားရင်တော့မရတော့ဘူးပစ္စန္နရိယကံဆိုတာအဲ့ဒါပဲတတ်မယ်လို့ចាស់ស៊ីយုံနဲ့យោយោតនៈပြင်းမာយုံနဲ့យោតនៈဆဲយုံសុយုံနဲ့ပစ္စန္နရိယကံမထိုက်ဘူးနော်ပဲကြမှာထိုင်လဲတတ်မိမှာထိုင်တယ်အဲ့ဒီတော့သူ့အမေကိုအဲ့ဒီလိုပြင်မာခဲ့ဘူးပြင်မဲ့လို့လည်းပဲပြင်မာခဲ့ဘူးယုံတာမကပါဘူးနောက်မြတ်စွာဘုရားကနေပြီးတော့အမေကိုတတ်မိရင်တော့အာသူတော့သွားပြီဒီဘဝမဲ့ဖို့မရတော့ဘူးဒါကယ်မပဲဆိုပြီးတော့သူ့အမေနဲ့သူ့ကြားမှာဝင်ပြီးတော့ရလိုက်တယ်အဲ့ဒီတော့သူ့မြတ်သူ့ရဲ့မြင်ကွင်းထဲမှာဘယ်လိုရောက်လာလဲမြတ်စွာဘုရားရောက်လာတာဟာကောရမဗုဒ္ဓပဲမထုဘူးကောရမဗုဒ္ဓလည်းတတ်မယ်ဒီလိုကိုမြတ်စွာဘုရားကတော့သူတတ်ဖို့အတွက်ကြံစီခဲ့သေးတာပဲเนาะနောက်ဆုံးကျတော့တတ်ခွင့်မကြုံဘူးမြတ်စွာဘုရားတရားဟောတယ်ယဟန်ဝိတ္တတရားတွေအားထုတ်တယ်ယဟန်နာမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတာပဲတကယ်လို့သာသူ့အမိတတ်မိမယ်ဆိုရင်ယဟန်နာဖြစ်ပါအဲ့ဒါပိစ္ဆာနာတတိယကာယသဘောဆိုတာအဲ့ဒီလိုမှတ်ပေါ့เนาะအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာပစ္စရဏတိယကံလို့ကြီးမားတဲ့အကုသိုလ်ကံကြီးမရှိထားဘူးဆိုရင်ဝိပဿနာညာမဖြစ်နိုင်ဘူးလားဖြစ်နိုင်မဲ့ဖို့မရနိုင်ဘူးလားရနိုင်လားရနိုင်တာပေါ့နော်အာငါ့မှာမဲ့ဖို့ရမှာမဟုတ်ပါဘူးလေငါကဒီအကုသိုလ်ကံတွေလှုပ်ထတာကိုစိတ်ထဲမှာမတန့်ဘူးဆိုရင်အဲ့ဒီစိတ်မတန့်မှုကအနှောင့်အယှက်ပေးနေတာလေမဲ့ဖို့မရဘူးဟုတ်လားကံကတားတာလားကိုယ်စိတ်ကတားတာလားကိုယ်စိတ်ကတားတာနော်အဲဒီလိုကိုယ်စိတ်ကတားမယ်ဆိုရင်တော့ဘာလုပ်မလဲတောင်းပါလိုက်ပေါ့အမေကိုပြမခဲ့ဘူးတယ်ဆဲခဲ့ဘူးတယ်ဆုခဲ့ဘူးတယ်တောင်းပါလိုက်တောင်းပါလိုက်စိတ်တန်သွားပြီခွန်းလို့ပါတယ်ဆိုတဲ့စကလုံးတစ်လုံးကြားလိုက်တာနဲ့စိတ်ကရှင်းသွားပြီဟုတ်တယ်မလားအဖေကိုပြမခဲ့ဘူးတယ်ပါတောင်းပါလိုက်စိတ်ရှင်းသွားပြီအသက်ထင်ရှားမရှိရင်တော့မှသူတို့ကိုမြင်မြုပ်ထားတဲ့မြေပေါ်မှာသွားပြီးတောင်းပါလိုက်စိတ်မရှင်းဘူးလားရှင်းသွားရှင်းသွားတယ်ဆိုရင်မဲ့ဖို့ရသွားနိုင်တာပဲတောင်းပန်လို့မဲ့ဖို့ရတာလားစိတ်ရှင်းသွားလို့မဲ့ဖို့ရတာလားအဓိကကတော့စိတ်ပေါ့နော်စိတ်ရှင်းနေဖို့ရည်ကြည်တာပဲအဲ့ဒီတော့အခွန်းတော်ကမိလက်ခယဟန်ကြီးကသူ့စိတ်ကမရှင်းမှုဖြစ်နေတယ်ဘာဖြစ်လို့မရှင်းတယ်လဲသားသမီးတွေကိုတတ်ခဲ့ဘူးတဲ့ကံကရှိနေလို့ဟာဒီကံကြီးငါလုပ်ထားခဲ့တာငါဘလုံးမတရားမရနိုင်ပါဘူးလေစိတ်ထဲမှာတန်တရားဖြစ်အဲ့ဒါကိုဝိသိကိစ္စလို့ခေါ်တယ်ဩဒိစ္စလို့လည်းခေါ်တယ်နော်စိတ်တွေပြန့်လွင့်တာကဩဒိစ္စတွေးနေတာကတန်တရားဖြစ်တာကဝိသိကိစ္စတနည်းအားဖြင့်ပြောတော့ဝိပရိတာရလို့လည်းခေါ်တယ် ဝိပိဒါရသရာဒေါသအဲ့ဒီအကုသိုလ်တရားတွေသူရဲ့တဏ္ဍာမှာကိန်းလာတဲ့အခါကျတော့တရားပဲရတော့မလဲနော်တရားမရတော့တရားမရဘူးတမာတိတောင်မရဘူးလွတ်ထွက်တော့မယ်ဉာဏ်တော်ရှင်မြတ်ကိုသွားလျှောက်တယ်ဉာဏ်တော်ရှင်မြတ်ကပြောတယ်နေပေါင်းကွာမင်းမထွက်ပါနဲ့ဦးဆိုပြီးတော့တခါတည်းသူเจ้าရှင်မှာပဲတကိုးနဲ့မြေကြီးကိုခွဲထုတ်လိုက်တာမြေကြီးကိုတကိုးနဲ့ခွဲလိုက်တော့ဟိုးအောင်အဝိဇ္ဇငရဲ့မှာသွားတွေ့အဝိဇ္ဇငရဲ့အထိမြေကြီးကွဲသွားတယ်အောက်မှာငရဲ့သူငရဲ့သားတွေနဲ့ငရဲ့မိတွေနဲ့ပြေးလိုက်လွှားလိုက်ဖြစ်တယ်အဲ့ဒီတော့မှသူမျိုးတွေလည်းပါတာပေါ့လေအဲ့ဒီလိုတွေ့တဲ့အခါကျတော့ကဲဟောဒီမှာမင်းတွေ့လားတွေ့တယ်ကဲမင်းဒီတိုင်းမင်းပြန်သွားမယ်ဆိုရင်တော့မင်းလည်းသိရင်အဲ့ဒီနေရာရောက်မှာပဲဘာလို့လို့သတိတော့မပြန်တော့ဘူးကံမပြောင်းမှုစရာသာထအောင်မင်းငါတခုပြောင်းအောင်မယ်ဆိုပြီးတော့တဖန်သာလက်ရစီတိုင်လောက်ရှာခံလိုက်တယ်တဖန်သာဆိုတာစုကလည်းဆိုတယ်ခွန်ကလည်းထူတယ်စီကလည်းရှိတယ်တော်တော်နဲ့မင်းမတောက်ဘူးဒီတိုင်းမရှုပ်ခိုင်းတာမရှုပ်လို့မရအဲ့ဒီငရဲမိကလေးကိုတကိုးနဲ့ယူပြီးတော့နည်းနည်းလေးမြစ်စံခေါင်းလောက်ရှိတဲ့ငရဲမိကလေးကိုတကိုးနဲ့ယူပြီးတော့အဲ့ဒီတိတောင်းလေးပေါ့တင်လိုက်တာဟောဆိုတဲ့ခါလည်းမိတော့ပြီးပြကြသွားတာငရဲမိဘလောက်ပြင်းတယ်ဆိုတာသူပြလိုက်တာအဲ့ဒီလိုပြလိုက်တော့ကြောက်လန့်သွားတာပေါ့နော်ကြောက်လန့်သွားပြီးတဲ့ခါတော့မှားလာပါဘုရားတပည့်တော်ဟောဒီတရားကိုမရရအောင်အာထုတ်ပါတော့မယ်ဆိုပြီးတော့လူမထွက်ဖက်နဲ့ဆက်ပြီးတော့အာထုတ်တာဝိပရိသတာတွေဘာတွေအားလုံးပြောက်တန်တရားတွေဘာတွေအားလုံးပြောက်အဲ့ဒါတွေဘာမှမဝင်တော့ပဲနဲ့တတိပဒါကိန်းပြီးတော့အာထုတ်လိုက်တော့တတိဆိုတဲ့တရားကဘယ်ပေါ်မှာကတ်သွားတော့ယုံနဲ့နာအပေါ်မှာကတ်သွားတယ်။ယုံနာအပေါ်မှာတတိကတ်သွားပြီဆိုကြတဲ့ကိုကဂုဏတော်ကတော်ရမတာကောင်တမင်ကောင်ဓာရီလှန်နေဓာရီဘာမှတိမရတော့ဘူး။ဘယ်ပေါ်မှာတတိကတ်သွားလို့လဲ။အဲယုံနာအပေါ်မှာတတိကတ်သွားတဲ့အချိန်မှာဘာမှတိမရတော့ဘူး။နော်။ဘာမှတိမရတော့။အဲ့ဒီတော့တတိကတ်သွားတဲ့အချိန်မှာယုံတရားကိုတွေ့တယ်၊စိုက်ကြည့်တယ်၊တမာရီ။ယုံတရားဘာပဲလို့ဆုံးဖြတ်တယ်ဖြစ်ပြက်ဖြစ်သောဖြစ်သောဒုက္ခသစ္စာပါပဲလို့ပိုင်ခြားသိတယ်ပညာနတရားကိုတွေ့တယ်တတိစွဆိုင်ကြည့်တယ်တမာရီအော်ဓာန်တရားလေးကလည်းဖြစ်ပြဒုက္ခသစ္စာပါပဲလို့ပိုင်ခြားပြီးတော့သိတယ်ပညာတတိတမာရီပညာမဲ့ကင်တရားတွေဝင်သွားပြီဂိမ်းသွားပြီနော်အဲ့ဒီလိုဂိမ်းသွားတဲ့အခါကျတော့သမပ္ပံအဆင့်ရောက်လာပြီဝိပဿနာမဲ့ကိုထက္ခရကပွားတယ်ပွားတယ်ပွားတယ်ပွားတယ်ပွားတယ်ဖြစ်ဖြစ်တာအကုသိုလ်တွေရတတိကလေးတွေတဖြည်းဖြည်းနဲ့ပပသွားတယ်မဖြစ်တဲ့အကုသိုလ်လည်းနောက်ထပ်မဖြစ်တော့ဘူးနော်ဟောတော့ကသာကောင်သမင်ကောင်လေးတက်ခဲ့ပူတဲ့အကုသိုလ်တွေရဲ့တတိတွေလည်းဒီဖြစ်ဖြစ်နဲ့ပါပါပါပါတော့ဘလို့နဲ့ပဲလို့လဲမဲ့နဲ့ပဲလို့မဖြစ်တဲ့အကုသိုလ်တွေလည်းဖြစ်ခွင့်မရတော့ဘူးဘလို့နဲ့တားလို့လဲမဲ့နဲ့တားလို့အဲ့ဒီတော့သတိပ္ပဏသမပ္ပဏတွေနဲ့ပြည့်စုံအောင်ကြိုးစားလိုက်တာသုံးမဲ့သုံးဖို့တော့ရသွားတယ်အားရှိစရာမကောင်းဘူးလားကောင်းတယ်နော်သောတာပတ္တိမေသက္ကရာဂามိမေအနာဂามိမေအတိရသွားတာဟုတ်တယ်မဟုတ်လားအပယ်လေးပါးကတော့အေးစစ်စစ်လွတ်သွားတာပေါ့နော်ဆိုတော့ဒီသတိပ္ပဏသမပ္ပဏဆိုတဲ့ခြင်းစဉ်တွေဟာပစ္ဆန္ဒတိရက၅ပါးသာကိုယ့်ရဲ့တဏ္ဍာမှာကျွလို့မထားဘူးဆိုလို့ရှိရင်ဘယ်ချိန်မဲအာထောအာထောအာထောလို့မရဘူးလားရကျူးစားဖို့ပဲလိုတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတော့တရားရှိမှတဲ့အခါမှာဘာမှတွေးမနေနဲ့နော်တရားမရနိုင်ဘူးလားရနိုင်သလားဘာမှတွေးမနေနဲ့အဓိကကတော့မိမိသိနေရမယ့်အရှုကအာယုံသည်ယုံနံဖြစ်ဖို့ပဲလိုတယ်ဟုတ်တယ်မဟုတ်လားပညာမပါစေနဲ့เนาะပုဂ္ဂိုလ်တ attva မပါစေနဲ့ဘာပဲဖြစ်ရမှာလဲယုံနံပဲဖြစ်ရမယ်တဘာဝတရားကလေးယုတ်တဘာဝနတ်တဘာဝဒါယုတ်ဒါနာလို့သိယုတ်ဖြစ်တာနတ်ဖြစ်တာကိုသိယုတ်ပြက်တာနတ်ပြက်တာကိုသိเนาะဖြစ်တဘောပြက်တဘောကိုသိတဲ့အခါကျတော့ယုတ်ကလည်းဖြစ်ပြပါသစ္စာနာကလည်းဖြစ်ပြပါသစ္စာဟောဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့ပိုင်းခြားပြီးသိလိုက်တာဟာအနိစ္စဒုက္ခအနတ္တ၃မျိုးတပြိုင်နက်မြင်တဲ့သဘောပါပဲဟုတ်တယ်မဟုတ်လားအနိစ္စဒုက္ခအနတ္တ၃မျိုးတပြိုင်နက်မြင်လိုက်တဲ့အချိန်ဟာဝိပဿနာဉာဏ်ပဲဖြစ်ဖို့လားဖြစ်တော့အဲဒီဝိပဿနာဉာဏ်လေးရင့်တန်သွားမယ်ဆိုရင်တဲ့နော်သောတာပတ္တိမမရရင်တော့မအပ္ပလိပသန္တရာကတော့ကျင်းတယ်လွတ်သွားပါပြီသုလသောတာပန်ဖြစ်သွားပါပြီ။သောတာပတ္တိမေရသွားမယ်ဆိုပုံကောင်းတာပေါ့။ဟုတ်တယ်မို့လား။အဲဒါကြောင့်မလို့တတိပဒံကျင့်စဉ်တမ္ပပဒံကျင့်စဉ်တို့သည်မိမိတို့ရဲ့ဘဝကိုတန်ត្រာကြီးထဲမှာကဲတင်နိုင်တဲ့ယရနာတွေဖြစ်ပါတယ်။အဲ့ဒီယရနာတွေကိုဒီတန်ត្រာတွေကြီးထဲမှာအယအမိစူးစမ်းရင်မရနိုင်ဘူးလား။ရနိုင်လား။ရနိုင်မှသိတယ်။ အချိန်မနှောင့်နှေးပါဘူးเนาะအဲဒါကြောင့်ဒီယရဏတွေရပြီးတော့မှဟောဒီဘဝကနေပြီးတော့เนาะပြန်ပါဒီဝိယရဏတွေမရမချင်းဒီဘဝမှာတို့เนาะတက်ရှိထင်ရှားရှိနေသမျှကလပတ်လုံးဒီယရဏတွေမရရအောင်အထုတ်မယ်ဆိုတော့ဆုံးပြရရကလေးချပြီးတော့အထုတ်ရင်မကောင်းဘူးလားဝရိယတွေရှောက်မပြင်းနဲ့ကြိုးစားပြီးတော့အထုတ်ကြเนาะကဲကောင်းပြီနိုင်စီတော့တာရိခေါ်တော့ကြအောင်ဆို။အေးကြမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တနာတော်မြတ်ကြီးကိုနိလတ်တာဖွင့်တင်နေအောင်ပြည့်စုံဆောက်ရှောက်ထပ်ပတ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။